Welcome to the Voice of America in Burmese.
Minglam ne kema sha. Washington ni ro view American tan ga ni 2020 September la 21 ye tanin la ni mne khin season dwe go Myanmar san no chain mne 6 nai ga ni 9 nai thi line meter 2440 ne 51 line line meter 190 ro ga ni thau lwin pe ni ba bi. Chuma khin myo tat ba. ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။ American ပြည်ထောင်စုမှာစနေနေ့က COVID-19 ရောဂါပိုးရှိမရှိလာရောက်စစ်ဆေးသူဟာတရက်တွင်းမှာပဲတသန်းကျော်ရှိပြီးစံချိန်တင်သွားပါတယ်။ဒါပေမဲ့ဒီရောဂါကိုထိန်းချုပ်နိုင်ဖို့အတွက် American မှာတနေ့ကိုလူပေါင်း6သန်းကနေ10သန်းလောက်ထိလာရောက်စစ်ဆေးဖို့လိုအပ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။စနေနေ့ကဒီရောဂါရှိမရှိလာရောက်စစ်ဆေးသူပေါင်းတသန်း6000ကျော်ရှိတယ်လို့ဒီယောဂအတွက်ခြေရောက်ောက်မှတ်တမ်းတင်တဲ့ COVID Tracking Project စီမံကိန်းကအချက်လက်တွေမှာဖော်ပြပါတယ်။ American နိုင်ငံမှာဇူလိုင်လနှောင်းပိုင်းမှာတရက်ကိုလာရောက်စမ်းသပ်စစ်ဆေးသူ8000ကျော်နဲ့အများဆုံးဖြစ်နေရကနေပြီးခဲ့တဲ့ September 13ရက်သတင်းပတ်ကုန်မှာတော့တရက်ကို6000ခွဲလောက်ပဲဖြန့်မြန့်လာရောက်စစ်ဆေးကြတာပါ။ဒီကယောဂစဖြစ်ချိန်ကလေးကစမ်းသပ်စစ်ဆေးမှုတိတ်မလုံနိုင်ချိန်မျိုးမှာယောဂကုသပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ခက်ခဲတာတွေ့ရပါတယ်။ဒီယောဂရှိမရှိစမ်းသပ်စစ်ဆေးလိုသူတိုင်းစစ်ဆေးမှုတွေလုပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကမတ်လထဲမှာပြောကြားခဲ့ပေမဲ့ဒီရည်ရွယ်ချက်အခုထိမအောင်မြင်နိုင်သေးပါဘူးစမ်းသပ်စစ်ဆေးမှုအဖြေရဖို့တရင်နှစ်ပတ်လောက်ဆောင်ရတာဖြစ်တယ်လို့စိတ်ချရတဲ့စမ်းသပ်စစ်ဆေးပစ္စည်းမရတဲ့အတွက်အခက်အခဲတွေလည်းရှိနေတာပါဂျွန်ဟော့ပကင်းစ်တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကမ္ဘာတလွှားကိုဗစ် -19 ကူးစက်ခံရသူဟာစနေနေ့မှာတန်း30ကျော်ရှိပြီးသေဆုံးရသူကတသန်းနီးပါးရှိပါတယ်American နိုင်ငံကအခုဆက်ခံသူ6သန်းခွဲကျော်နဲ့အများဆုံးဖြစ်ပြီးတည်ဆုံးရသူကလည်း2သိန်းနီးပါးရှိနေပါတယ်။ဂျပန်နိုင်ငံရဲ့ခေါင်းဆောင်တစ်ယောက်ဖြစ်လာတဲ့ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါကသူ့နဲ့ American သမ္မတဒေါ်နယ်ထရမ့်တို့တနင်္ဂနွေနေ့ကပထမဆုံးချိန်ဖြစ်တဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ပြောပါတယ်။ဝန်ကြီးချုပ်ဆူဂါဟာရှင်ဆိုအာဘေးနေရာကိုဆက်ခံတာဖြစ်ပြီးအရင်ဝန်ကြီးချုပ်အာဘေးကတော့ American သမ္မတထရမ့်နဲ့ခေါင်းတီးအတူရိုက်လေရှိတယ်လို့ပုံမှန်တယ်လီဖုန်းဆက်သွယ်ရှိပြီးလူချင်းလဲမကြာခဏတွေ့ဆုံလို့ရှိပါတယ်။ American နဲ့ Japan တို့ကြားမဟာမိတ်ဖြစ်တည်မှုဟာဒေတာရင်းတည်ငြိမ်ရေးနဲ့အေးချမ်းမှုအတွက်အခြေခံဖြစ်ကြောင်းနဲ့နှစ်နိုင်ငံအနီးကညှိနှိုင်းဆောင်ရွက်ကြဖို့အတွက်သူတို့သဘောတူခဲ့တယ်လို့လဲတယ်လီဖုန်းဆက်သွယ်ပြောကြားပြီးဝန်ကြီးချုပ်ဆူဂါကသတင်းတောက်တွေကိုပြောပါတယ်။ထိတ်တန့်ရင်ဆိုင်မှုတွေကြီးထွားလာနေတဲ့ American နဲ့တရုတ်တို့ကြားဝန်ကြီးချုပ်သစ်ဆူဂါအနေနဲ့ Japan နိုင်ငံရဲ့ဆက်ဆံရေးကိုကင်တွယ်တဲ့အခါအတင်းဆောင်မခံတဲ့ထိန်းချုပ်မှုတွေလောက်ရဖို့ရှိပါတယ်။ဒဇုံတစ်ခုဖြစ်လာရင်ဂျပန်ဝန်ကြီးချုပ်ကသူ့ကို24နာရီအတွင်းကြိုက်တဲ့အချိန်ဖုန်းဆက်ဖို့သမ္မတထရမ့်ကပြောကြောင်းလဲဝန်ကြီးချုပ်ဆူဂါကပြောပါတယ်။ဂျပန်အစိုးရအဖွဲ့လက်ထောက်အတွင်းဝန်ချုပ်မန်နာဘူးဆာကိုင်ယီကသမ္မတထရမ့်နဲ့ဝန်ကြီးချုပ်ဆူဂါတို့ရဲ့25မိနစ်ကြာတယ်လီဖုန်းဆက်သွယ်မှုအတွင်းတရုတ်ပြည်ဆိုင်ရာအမြင့်ချင်းဖလှယ်ခဲ့ကြတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။နိုင်ငံခေါင်းဆောင်တို့ဟာ COVID-19 ကုသရေးနဲ့ကာကွယ်ဆေးထုတ်လို့ရမှာနိုင်ငံပူးပေါင်းဆောင်ရွက်ဖို့မြောက်ကိုရီးယားဆက်ဆံရေးဆိုင်ရာကိစ္စရပ်တွေမှာအနိကပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြတယ်လို့လဲဆာကိုင်ကပြောပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার ပက်ထင်းကဒုံးလက်နဲ့တမယိုးကြလက်နဲ့ဆိုင်ရာအစီအစဉ်တွေနဲ့ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီပေါင်း2000ကျော်ကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာဒဏ်ခတ်အရေးယူဖို့ရှိတယ်လို့အမည်မဖော်လိုသူအမေရိကန်အကြီးအကဲအရာရှိသူက Reuters သတင်းဌာနကိုပြောပါတယ်။ဒါဟာအီရန်ပေါ်မှာကုလသမဂ္ဂကအရေးယူဒဏ်ခတ်မှုတွေလှုပ်လာစေရတဲ့အားဖြစ်ဖို့ရည်ရွယ်တာပါ။အီရန်ဟာဒီနှစ်ကုန်လောက်ဆိုရင်နျူကလ িয়ার လက်နက်ထုတ်ရမှာတုံးတဲ့ပစ္စည်းတွေအလုံးလောက်ရသွားနိုင်ပြီးအီရန်ကမြောက်ကိုရီးယားနဲ့ပေါင်းပြီးတာဝေးဖြစ်တည်ထင်းတဲ့ဒုံးကျည်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြန်ပြီးလှုပ်လာနိုင်တယ်လို့ဒီရာရှိကပဲပြောပါတယ်။ဒါပေမဲ့ဒီလိုလှုပ်ဆောင်နိုင်ကြောင်းခိုင်မာတဲ့အထောက်ထားအသေးစိတ်ကိုတော့မပြောပါဘူး။အခုလိုအီရန်ပေါ်မှာဒဏ်ခတ်အရေးယူမှုတွေချမှတ်ဖို့လှုပ်တာဟာအီရန်ကိုဒေတာရင်းဩဇာလွှမ်းမိုးမှုကန့်တတ်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်စ조사နေခြင်းနဲ့အန်ကိုက်ဖြစ်နေပါတယ်။ကုလသမဂ္ဂမှာအီရန်ပေါ်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့ဥရောပမဟာမိတ်တွေတရုတ်နဲ့ရုရှားတို့ကကန့်ကွက်နေပေမဲ့လည်းအမေရိကန်ကအစ်စ်ချမှတ်တဲ့အီရန်ပေါ်ဒဏ်ခတ်မှုတွေကြောင့်သူတို့နိုင်ငံတွေအခြေစိုက်ကုမ္ပဏီတွေအပေါ်မှာတယောက်မှုရှိနေတယ်ဆိုတာကိုသတိပြုမိစေဖို့အတွက်အခုလိုလှုပ်ဆောင်တာလည်းဖြစ်ပါတယ်။အီရန်ဟာနျူကလ িয়ার လက်နက်ထုတ်ဖို့လုပ်နေတယ်လို့သမ္မတထရမ့်အစိုးရအဖွဲ့ကတံပြန်ရှိပေမဲ့အီရန်ကတော့မဟုတ်ကြောင်းငြင်းဆိုပါတယ်။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကလက်နက်ကင်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသကိုတနင်္လာနေ့ကရုရှားချက်တိုက်လေယာဉ်တွေကဘုံးကျဲတိုက်ခိုက်ခဲ့တယ်လို့စီးရီးယားတိုက်ခန်းတွေကပြောပါတယ်။ဒါဟာလွန်ခဲ့တဲ့6လလောက်ကတူရကီနဲ့ရုရှားတို့ကြား အပြစ်ခံရစင်းနဲ့တိုက်ခိုက်မှုတွေကြီးကြီးမားမားမလုပ်ဖို့သဘောတူညီချက်ရပြီးကြတဲ့ကဆိုအပြင်းထန်ဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်။စစ်လေရင်တွေဟာအစ်တလစ်မြို့ပြန်အနောက်ဖက်ခြမ်းမှာတိုက်ခိုက်ခဲ့တာဖြစ်ကြောင်းမျက်မြင်တွေကပြောပါတယ်။ Syria စစ်တပ်စခန်းချထားတဲ့အစ်တလစ်တောင်ပိုင်းကတောင်တန်းဒေသမှာပစ်ခတ်မှုတွေပြင်းထန်ကြောင်းပြောပါတယ်။ဒီတိုက်ခိုက်မှုတွင်ထိခိုက်သေးဆုံးမှုရှိမရှိတော့လုံးလုံးဆယ်မသိရသေးပါဘူး။ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးရုရှားအစိုးရကရော Syria စစ်တပ်ကပါအချက်တစုံတရာပေးပြောဆိုတာမရှိသေးပါဘူ
း။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းလာနေမနက်ခင်း VOA ရဲ့သတင်းတွေကိုတင်ဆက်နေပါတယ်ရန်ကုန်တိုင်းမှာရှိတဲ့45မြို့နယ်တွေကကိုကိုကျွတ်မြို့နယ်ကလွဲလို့ကျန်တဲ့မြို့နယ်အားလုံးမှာပြည်သူတွေနေအိမ်မှာပဲနေကြဖို့ဆိုတော့ Stay at Home အမိန့်ကိုကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနကစက်တင်ဘာ20ရက်ည8နာရီမှာထုတ်ပြန်လိုက်ပါတယ်
တို့ဖြစ်ပါ၍ရန်ကုန်တိုင်းဒေသကြီးအတွင်းရှိမြို့နယ်အားလုံးကိုကိုကျွမျိုးနယ်မှာပါတွင်နေထိုင်သည့်ပြည်သူများအနေဖြင့်နေအိမ်တွင်နေထိုင်ရေး stay at home အစီအစဉ်တွင်အကျုံးဝင်ကြောင်းကြေညာလိုက်သည
်အခုလိုထုတ်ပြန်လိုက်တဲ့ stay at home အမိန့်ဟာစက်တင်ဘာ21ရက်တနင်္လာနေ့မနက် 8 နာရီကစလို့အကျိုးသက်ရောက်မှာဖြစ်ပါတယ်ဒီရက်ပိုင်းနေ့အတွင်းရန်ကုန်တိုင်းမှာကိုဗစ်ဓာတ်ကွဲအတည်ပြုလူနာဇက်တိုက်တွေ့ရှိနေတဲ့အခြေအနေကြောင့်ရောခီးသွွားရာဇဝင်လည်းမရှိယောဂါပိုးရှိသူတွေနဲ့ထိတွေ့ခြင်းလည်းမရှိတဲ့လူတွေစီမှာပါအချိန်ကာလတို့အတွင်းကိုဗစ်ရောဂါကူးစက်မှုလျင်မြန်လာတာကြောင့်အခုလို stay at home အမိန့်ထုတ်ပြန်ရတာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါရယ် stay at home အမိန့်ထုတ်ပြန်တယ်ဆိုပေမဲ့မဖြစ်မနေဈေးဝယ်ထွက်ဖို့လိုရင်တအိမ်ကိုတယောက်နှုံးထွက်ခွင့်ရှိပြီးဈေးရုံဈေးကန်သွားရောက်ဖို့လိုရင်တော့တအိမ်ကိုနှစ်ယောက်သွားခွင့်ရှိပါတယ်နေအိမ်အပြင်ထွက်ရမယ့်သူတွေဟာမဖြစ်မနေနှာခေါင်းစည်းတက်ရမယ်လို့ပြောထားပါရယ်ဒါအပြင်COVID-19 ကာကွယ်ထိန်းချုပ်ကုသရေးဘူကော်မတီကထုတ်ပြန်ချက်တွေအတိုင်းအစိုးရဝန်ထမ်းတွေဟာနှစ်ပတ်ရုံးတက်နှစ်ပတ်နေအိမ်ကနေအလုပ်လုပ်ရမယ်ဆိုတဲ့အစီအစဉ်ကိုဆက်လက်ကျင့်သုံးသွားဖို့ညွှန်ကြားထားပါတယ်။ဒါပေမဲ့ပုဂ္ဂလိကကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေကတော့နေအိမ်ကနေပဲလုပ်ငန်းတွေဆောင်ရွက်ကြဖို့တားမြစ်လိုက်သလိုစက်ရုံအလုပ်ရုံအလုပ်သမားတွေကိုစက်တင်ဘာ24ရက်ကနေအောက်တိုဘာ9ရက်နေ့ထိအလုပ်ဆင်းခွင့်မပြုဘူးလို့တားမြစ်လိုက်တာပါ။ဒီလိုနေစဉ် stay at home ကန့်သက်ခံရတဲ့လူတွေထဲမှာတော့ဘဏ်နဲ့ငွေကြေးဝန်ဆောင်မှုဓာတ်ဆီဆိုင်စားသောက်ကုန်တားငါထုတ်တဲ့လုပ်ငန်းဆေးဝါးနဲ့ဆေးကရိယာလုပ်ငန်းရေတံဖြန့်ဖြူးရေးလုပ်ငန်းအစရှိတဲ့လုပ်ငန်းတွေမှာအလုပ်လုပ်နေသူတွေမပါဘူးလို့ဖော်ပြပါတယ်။အခုလိုထုတ်ပြန်တဲ့အမိကိုလိုက်နာမှုမရှိဘူးဆိုရင်တည်ဆဲဥပဒေအရအေးအေးယူမယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာဘရင်ဝေချီအလောင်ကုန်ကိုပွင့်လင်းစွာစင်ခေါ်တဲ့အနေနဲ့တနင်္ဂနွေနေ့ကထောင်ချီတဲ့ဆန့်ကျင်ဆန္ဒပြသူတွေဗန်ကောက်မြို့မှာကြီးတက်ခဲ့ကြပြီးဘရင်ရဲ့လုပ်ပိုင်ခွင့်အာဏာရှော့ချရေးအပအဝင်ဒီမိုကရေစီရေးပြည်ပြင်ပြောင်းလဲဖို့တောင်းဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာဘရင်စနစ်ကိုဝေဖန်ပြစ်တင်ရင်အရေးယူခံရမယ်ဆိုတဲ့ဥပဒေရှိပေမဲ့ထိုင်းဘရင်စနစ်နဲ့စစ်တပ်ကြီးစိုးချေလန်နေတဲ့လူအဖွဲ့အစည်းကိုပြောင်းလဲပြစ်ဖို့ဆိုတဲ့တောင်းဆိုဆန္ဒပြမှုတွေဟာဒီနှစ်လတာကာလအတွင်းပိုပြီးကြီးထွားလာတာပါ။ဆန္ဒပြသူတွေကိုတော့လက်နက်မပါတဲ့ရာပေါင်းများစွာသောရဲတွေကအကာအရန်တွေနဲ့ဟန်တားခဲ့ပါတယ်။ဆနပြခေါင်းဆောင်တွေကတော့ဘီရင်နန်းတော်ကိုပေးပို့တဲ့သူတို့ရဲ့တောင်းဆိုချက်ပါစာတစ်စောင်ကိုရဲလက်ထက်ပေးအပ်ခဲ့ပြီးစာထဲမှာတော့ဘီရင်စနစ်ပြုပြင်ပြောင်းလဲဖို့နဲ့စစ်ဗိုလ်ချုပ်ဟောင်းတစ်ဖြစ်လဲဝန်ကြီးချုပ်ပရာယုတ်ချန်အိုချာနှုတ်ထွက်ပေးဖို့ရွေးကောက်ပွဲအသစ်နဲ့ဖွဲ့စည်းပုံအသစ်ပြန်လဲရေးဆွဲဖို့ကိုဖော်ပြထားပါတယ်။နောက်တစ်ကြိမ်ဆနပြပွဲကိုအောက်တိုဘာ14ရက်နေ့မှာထပ်လုပ်မယ်လို့ကြေညာထားပြီးထိုင်းတနေငံလုံးကပြည်သူတွေအလုပ်တွေရန်နာပြီးသူတို့နဲ့ပူးပေါင်းပါဝင်မှုကိုလည်းဖိတ်ခေါ်ထားပါတယ်။တရုတ်စစ်လေယာဉ်တွေထိုင်ဝမ်ကျွန်းကိုနှစ်ရက်တာချဉ်းကပ်ခဲ့တာဟာဒေသတစ်ခုလုံးကိုတရုတ်အစိုးရကချင်းချောက်ခဲ့တာဖြစ်ပြီးတရုတ်အစိုးရရဲ့စည်ရင်အမှန်ကိုထိုင်ဝမ်ပြည်သူတွေသိအောင်ပြသလိုက်ခြင်းဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်ဝင်ဝမ်ကတနင်္ဂနွေနေ့မှာပြောကြားပါတယ်။တရုတ်ရဲ့လေကြောင်းပြန်တမ်းမှုဟာအမေရိကန်စီးပွားရေးတူဝန်ကြီးကီခရက်ထိုင်ဝမ်ကိုရောက်ရှိနေချိန်မှာပြုလုပ်ခဲ့တာပါ။ဒူဝန်ကြီးခရစ်ဟာနှစ်ပေါင်း40အတွင်းထိုင်ဝမ်ကိုပထမဆုံးလာရောက်တဲ့အဆင့်မြင့်ဆုံးအမေရိကန်အရာရှိလည်းဖြစ်ပါတယ်။တရုတ်လေယာဉ်တွေဟာထိုင်ဝမ်ရေလက်ကြားခလေလန်းကိုဖြတ်ကျော်ပြီးထိုင်ဝမ်လေကြောင်းလုံခြုံရေးသတ်မှတ်နယ်မြေကိုတောက်ကြနည်းနဲ့စနေနေ့တွေကဝင်ရောက်ခဲ့တဲ့အတွက်ထိုင်ဝမ်ဘက်ကဂျက်တိုက်လေယာဉ်တွေနဲ့ပြန်တန်းဟန်တားခဲ့တာပါ။ထိုင်ဝမ်ကျွန်းကိုတရုတ်ကသရုပ်ပိုင်နယ်မြေဖြစ်သတ်မှတ်ထားပါတယ်။ ဒီလိုရဟာနိုင်ငံကပုံရိပ်အတွက်တစုံတရာအထောက်အကူမဖြစ်နိုင်ဘူးလို့ထိုင်ဝမ်သမ္မတကပြောပါတယ်။တရုတ်လေတပ်ကစနေနေ့မှာပြသခဲ့တဲ့ဗီဒီယိုတစ်ခုမှာတော့ထိုင်ဝမ်ကိုပြန်တန်းခဲ့တဲ့လေယာဉ်တွေထဲမှာနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ H6 ဘုံးကျဲလေယာဉ်လည်းပါဝင်ကြောင်းပြသခဲ့ပါတယ်ခင်ဗျာ။မိုဘိုင်းဖုန်းအင်တာနက်မှာပြောဆိုဆက်သွယ်လို့ရတဲ့တရုတ်ကုမ္ပဏီပိုင် WeChat ကိုတနင်္ဂနွေနေ့ညနေပိုင်းကစပြီးဒေါင်းလုဒ်ချသုံးဆွဲလို့မရအောင် Apple နဲ့ Google တို့ရဲ့ App Store တွေမှာပိတ်ပင်ထားဖို့ဆိုတော့သမ္မတ Trump အစိုးရရဲ့အမိန့်ကိုအမေရိကန်တရားရုံးတစ်ခုကတနင်္ဂနွေနေ့အစောပိုင်းမှာဟန်တားလိုက်ပါတယ်။ Trump အစိုးရရဲ့အမိန့်နဲ့ပတ်သက်လို့ WeChat အသုံးပြုသူတွေကအမှုဖွင့်ပြန်လည်တရားစွဲခဲ့ပြီးတရားလိုတွေရဲ့တင်ပြချက်ဟာအမေရိကန်ဖွဲ့စည်းပုံရဲ့ပထမပြင်ဆင်ချက်နဲ့ကန့်ညီနေတယ်လို့တရားလိုတွေကအလေးသာစေကြောင်း San Francisco ရာစုတရားသူကြီးလော်ရယ်ဘီလာကပြောပါတယ် WeChat နဲ့ TikTok app တွေဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုထိခိုက်နိုင်တာကြောင့်ပိတ်ပင်ဖို့ကုန်သွယ်ရေးဝန်ကြီးဌာနကတောက်ကြနေမှာအမိန့်ထုတ်ခဲ့ပါတယ် San Francisco တရားသူကြီးရဲ့ပိတ်ပင်မှုဟာသမ္မတ Trump အစိုးရရဲ့ဆုံးဖြတ်ချက်အပေါ်ရှုပ်ထွေးဝေဝါးစေတယ်လို့တရားရေးဝန်ကြီးဌာနကပြောပါတယ်အမေရိကန်မှာ WeChat သုံးသူပေါင်းနေ့စဉ်19တန်းရှိပါတယ်ခင်ဗျာတင်းနာနေမနက်ပိုင်း VOA ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အစပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါခင်ဗျာ
။ကျွန်တော်ဝင်းမြန်းပါ။ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်းလျှော့ချနိုင်ဖို့အလုပ်အကိုင်းနဲ့သွားလာလို့ရှာမှုတွေကိုနောက်ထပ်တစ်ဆင့်တင်ကြလိုက်ပါပြီ။ဘာကြောင့်လဲပြီးဘလို့ဖြစ်လာတိုင်းတာကိုရန်ကုန်ကိုဗစ်ပေါင်းဆက်ညီနိုင်ရေးကော်မတီဒီယိုကထာကိုမေးရမှာစစ်တပ်ကတည်းကဘာဘောခချုပ်ဒေါက်တာဇော်ဝေစိုးကအကြောင်းရင်းကိုအခုလိုဆက်ရှင်းပြပါမယ
်။ containment ကိုတွားဖို့လိုနေသေးတာပေါ့ကျွန်တော်အဲ့အကြောင်းလဲဒါကိုလုပ်တဲ့သဘောပါပဲ။ stay at home လုပ်ဖို့ပေါ့။ဒါဖြစ်လို့လေဆိုတော့ကျွန်တော်တို့ရဲ့အနေအထားကဒါကိုလုံးဝဤဖွင့်ချလိုက်ရင်ကူးဆက်မှုတွေကိုကျွန်တော်မတားဘဲနဲ့နောက်ဆက်တွဲအကျိုးတွေကိုကျွန်တော်တို့နိုင်ငံအနေနဲ့ကြော်သွားဖို့အနေနဲ့ဖြစ်တယ်ပေါ့နော်။သူတို့ကျမ်းမာရေးနဲ့ပတ်သက်ပြီးတော့လူကြီးတွေကိုကူးဆက်သွားမယ်။နောက်ပြောပါရှိတဲ့လူတွေကူးဆက်သွားရင်အဲ့အရာတွေကိုကျွန်တော်တို့ရှေးရုံနေနေနဲ့ဒုတာနိုင်မှုဆိုတာတော်လေးခက်ခဲတဲ့အခါကျတော့ဒီလိုမျိုးထိန်းကြမှာဖြစ်မှာပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ကူးဆက်မှုကဘာကြောင့်မလို့အခုလိုတက်လာတယ်လို့ယူဆလဲ
ကျွန်တော်တို့လည်းပြန်ပြီးတော့ယူလုပ်ပြီးသုံးသပ်နေပါတယ်ဒီယောဂါရဲ့ပြန်ပွားတဲ့နှုန်းကလည်းမြန်နာပေါ့နော်အဲ့ဒါလည်းပါတယ်လို့ဒါကြောင့်ကျွန်တော်တို့ contact tracing ကိုအားထက်ဖြည့်လိုက်တာပေါ့နော်ဒီနေ့တည်းမှာဒီ facility quarantine ကြီးကို community based quarantine နဲ့ကျွန်တော်တို့လုပ်ပြီးတော့ဖြေတာပေါ့အဲ့ဒါတွေလည်းပြင်ဆင်ထားတာအရင်900ကျော်လောက်ပြင်ဆင်ထားတာအခု9000ကျော်လောက်ဖြစ်လာတဲ့အချိန်မှာဒီဘက်က public ဆက်သက်ကလည်းတော်တော်လေးကိုရုန်းကန်ပါတယ်ဒါဒီဘက်ကကုသရေးဘက်ကလည်းတော်တော်လေးရုန်းကန်တော့အခုလိုမျိုး stay at home လုပ်လိုက်ခြင်းအားဖြင့်ကျွန်တော်တို့အများကြီးဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာအခုကပိုးတွေ့တဲ့လူနှုတ်များလာတယ်
ပိုးတွေ့တဲ့လူများတာပေါ့သင်္ဒါ community ထဲမှာပြန်နေဟာကိုတွေ့ရတာပေါ့အဲ့တော့အဲ့ဒါကို control လုပ်ဖို့အတွက်ဆိုရင် community movement တွေလှုပ်ရှားမှုတွေတွာလာမှုတွေဒီလိုကူးကူးဆက်ဆံမှုတွေလျှော့လိုက်ရရောတွာဖို့အတွက်ဒါလုပ်တာပေါ့ဒီအချိန်နေမှာထိနိုင်နိုင်မယ်ဆိုတော့ကျွန်တော်တို့တနေ့နေ့နေ့နေ့ဖြစ်မှာပေါ့တကယ်လို့ဒီအချိန်မထိနိုင်ဘူးဆိုရင်ကျွန်တော်တို့နေခဲတဲ့ဟာဖြစ်သွားနိုင်တယ်လူအရေးတော့ကလုံး900နေပြီးတော့မှ600 900ဖြစ်သွားပဲ။နောက်ခုနကလို့ကျွန်တော်တို့အဲ့ဒါဆိုရင်တော့ percentage နဲ့ကျွန်တော်တို့ positive ဖြစ်တဲ့လူရဲ့ 10 to 15% က ICU ထဲထည့်ရမယ်။ဆိုတော့အဲ့ဒီထဲမှာပိတ်ဆို့မှုတွေလည်းရှိမယ်ဆိုကျွန်တော်မနိုင်မနင်းနေတော်တော်ဖြစ်သွားနိုင်တဲ့အနေအထားရှိလို့ကျွန်တော်ဒါကတော့ဒီ at home ကတော့လောက်ရတာပေါ့
။ဟုတ်ကဲ့ဆရာဒီကူစပြီးတော့တင်ချက်လိုက်တာဖြစ် lockdown တော့မဟုတ်ဘူးပေါ့နော်။တော်ရတဲ့ပြည့်ဒီ partial lockdown
semi lockdown လို့ partial lockdown လို့ပေါ့အဲ့ပုံစံမျိုးကျွန်တော်တို့နိုင်ငံရဲ့အနေအထားလဲလုံးဝကြီးပိတ်ပစ်လိုက်ရင်လည်းအချိန်ကြာကြာမခံနိုင်ဘူးပေါ့နော်အထူးသဖြင့်ဆင်းရဲတဲ့လူဒန်းစားအတွက်ကျွန်တော်ချိန်စရတာပေါ့နော်ကျွန်တော်ထင်တော့နိုင်ငံတော်အနေနဲ့အဲ့ဒါတွေချိန်စရတာတွေလည်းအများကြီးပါပါတယ
်ဟုတ်ကဲ့ဆရာဒီဆေးရုံအနေအထားအခုနောက်ဆုံးအခြေအနေပါပေါ့ဆရာနော
်300 400လောက်ဆိုရင်ကျွန်တော်ရဲ့ capacity ကိုနိုင်နေပေါ့နော်ကွာက900ဖြစ်သွားတဲ့အချိန်မှာတော့အခုDC criteria discharge criteria ကိုကျွန်တော်တို့
ဟုတ်ကဲ့ဆေးရုံစင်တာပါဆရာ
ဟုတ်တယ်ဟိုပြင်ရတယ်ပေါ့နော်စင်ကာပူမှာတုံးတဲ့ discharge criteria ကိုကျွန်တော်တုံးတဲ့သဘောဖြစ်သွားတာပေါ့နော်ကျွန်တော်အရင်တုန်းက14ရက်ထားတာပေါ့အခုကျွန်တော်တို့အဲ့ဒါကို17ရက်ပြောလိုက်တာပေါ့နော်ဆေးရုံနေမှာရှိနေတဲ့ inpatient workload ကိုကျွန်တော်တို့ short chart နိုင်အောင်လုပ်တဲ့သဘောပေါ့နောက်တစ်ဖက်ကလည်း quarantine site ဒီမှာ double negative 9ရက်ကိုကျွန်တော်တို့ပြောင်းပြီးတုံးတော့ပေါ့နော် เนาะถ้าพี่รอเลยตนเราดีอะไรโตเช่นနိုင်အောင်เนาะအခုတော့ကျွန်တော်တို့ပြင်ဆင်ထားပြီးတော့ကရင်အရေးအတွက်တွေပို့ပြီးရအောင်เนาะကျွန်တော်တို့စီစဉ်ထားတာရှိပါတယ်ဒါပေမဲ့ဒီဘက်ကတမ်းမာရေးနဲ့ကိုလန်တရားရောဝန်ထမ်းနေအတွက်လည်းနေရလူတွေကိုလည်းဒီမှာအဖြစ်သလိုကျွန်တော် containment procedure တွေကိုတဖြည်းဖြည်း release လုပ်ပြီး short ပေးနေတယ်တော့
ဟုတ်ကဲ့ပုဂ္ဂလိကဆေးရုံတွေဘက်ပိုင်းကရော
သူတို့နဲ့ကျွန်တော်တို့ဆွေးနွေးပြီးတော့အခုဒါနဲ့ပတ်သက်ပြီးတော့အားလုံးသူတို့အသင်းအဖွဲ့အနေနဲ့ပါဝင်နိုင်တဲ့ပုံစံဆုံးဖြတ်ပြီးတော့တင်မှုအဲသူတို့လည်းတရက်နှစ်ရက်အတွင်းပြန်ပြီးတော့တင်ပါလေ
ဟုတ်ကဲ့ဆရာတက်မတော်ဘက်ကကူညီနိုင်မှုအနေထားရော
ဖောင်ကြီးမှာတက်မတော် 25% ပါပါတယ်သူတို့လိုအပ်တဲ့နေရာတွေကိုသူတို့ထပ်ပြီးတော့လည်းအခုလည်းဖြည့်ပေးနေပါတယ် testing မှာလည်းပဲတက်ကဝင်ပြီးတော့ကူနောက် quarantine site တွေမှာလည်းစစ်တပ်ကကူညီပြီးတော့ခုလုပ်နေတာရှိပါတယ
်ဟုတ်ပါတယ်ဆရာအဲ့တော့ဒီနေ့မှာဆရာဒီတက်မတော်ဆေးရုံတွေသုံးဖို့အနေထားရော
အဲ့တော့ central ကဆုံးဖြတ်မယ်ကိစ္စပါလေ central ကဆုံးဖြတ်မယ်ကိစ္စပါနိုင်ငံတော်အစင်းနေနဲ့ဆွေးနွေးဆုံးဖြတ်ပြီးသွားမယ်ကိစ္စလေ
ဟုတ်ကဲ့ဆရာနောက်ဆုံးအနေထားမှာဆရာနေလည်းပြည်သူတွေအဓိကပါမှားခြင်းလေ
အခုလိုမျိုးဟိုကျွန်တော်တို့ထိန်းပြီးသွားတဲ့နိုင်ငံတွေမှာတော့ထိန်းရင်လည်းထိန်းလို့ရတဲ့ဟာလေးတွေရှိပါတယ်ပြေရုပ်တို့ဘာလို့ထိန်းနေကြတာပေါ့နော်ออสเตรเลียมาဆိုလဲလို့ရှော့လိုက်တင်းလိုက်ဒီတော့နေရအောင်ဆင်းလူလဲထိနေအဖြေလေးတွေอ่ะဟိုကောင်းတာပေါ့เนาะဆိုတော့ကျွန်တော်တို့လဲအဲ့လိုမျိုးပေါ့เนาะပြည်သူလူထုအနေနဲ့ရောအားလုံးပေါ့လေလူနာတွေရောဒီဆရာဝန်အကုန်လုံးပါပဲဆရာလေးကိုညီညီညွတ်ညွတ်လေးနဲ့အဲ့လိုလုံနိုင်နေဆိုတော့ကောင်းမှာ
โอเคအခြေစင်းရိုက်တင်ပါလေဆရာအားလုံးအောင်မြင်ပါစေလို့ကျွန်တော်စစ်တောင်းပြလိုက်ပါတယ်ဝင်ပါ
နေနေနဲ့ခင်ပြွေးမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ရန်ကုန်မှာတင်းလာနေကစပြီးနေအိမ်မှာပဲနေကြဖို့အစိုးရကအမိန့်ထုတ်ပြန်လိုက်တဲ့အပေါ်ဒေသခံတွေစီးပွားရေးလုပ်ငန်းရှင်တို့ရဲ့အမြင်တွေကိုစူးစီးတင်ပြမှာပါကျမအင်ဂျင်နိုင်ပါရှင်ရန်ကုန်တိုင်း45မြို့နယ်တဲကကိုကိုကျွန်းကလွဲပြီးတင်းလာနေနနက် 8:00 ကစလို့ပြည်သူတွေနေအိမ်မှာပဲနေကြဖို့အမိန့်ကိုမနေ့ညကမြမအစိုးရကထုတ်ပြန်လိုက်ပါတယ်။အဓိကကတော့ COVID-19 ကူးစက်မှုဗဟုအချက်ချဖြစ်နေတဲ့လူနေထူထပ်တဲ့ရန်ကုန်တိုင်းမှာအချိန်တိုအတွင်းကူးစက်မှုနှုန်းအရှိန်မြင့်လာနေတာကြောင့်အခုလိုနေအိမ်မှာပဲနေကြဖို့အမိန့်ကိုထုတ်ပြန်လိုက်ရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လိုက်နာရမယ့်စီမင်းစီကံပေါင်း၈ချက်ရှိရမှာအများပြည်သူအတွက်ရှင်းရှင်းလင်းလင်းမရှိတာတွေပါဝင်နေတယ်လို့ရန်ကုန်မြို့ဒေသခံအမျိုးသမီးက VOA ကိုအခုလိုပြောပါတယ်
။ကျမတို့အနေနဲ့ကြတော့လေဖတ်ကြည့်လိုက်ရင်ကြားတချို့မင်းကြောင်ညာစာထဲမှာထုတ်ထားတဲ့စကားလုံးသုံးလုံးလေးပေါ်မှာဟိုတမန်ပြည်သူတယောက်အနေနဲ့နားလည်ဖို့နည်းနည်းခက်ခဲတဲ့စကားလုံးလေးတွေရှိရပါတော့။ဥပမာဆိုရင်အပိုက်ခငယ်မှာပါတဲ့ကုန်ကျန်းယူကုန်ချောပေးဆောင်ရွက်တော့လက်ခစာလုပ်ငန်း CMB ဆိုရင်ကျမတို့လုပ်ငန်းပိုင်းလည်းဟိုလုပ်တဲ့သူမဟုတ်တော့ကြအဲ့ဒါဘာလုပ်ငန်းတွေကိုပြောလဲဆိုတာတော့နားမလည်ဘူးရှင့်။နောက်တစ်ခုကကျမအနေနဲ့ကြားလို့ရှိရင်အပိုက်ခကြီးနဲ့အဲစာကွယ်နဲ့ပေါ့နော်။ဆောင်မဖြစ်မနေဈေးဝယ်လို့ရှိရင်အင်အားနေတူပဲထွက်ရမ်းပေါ့နော်ဒါပေမဲ့စားကွဲကြလို့ရှိရင်ရက်ွက်အတွင်းဈေးဝယ်ထည့်ခြင်းတွေရှင်မောင်းပြင်းရင်မော်ရင်တူဆိုတော့အဲဈေးဝယ်ထွက်တာကိုနှစ်ယောက်ခွင့်ပြုရဲဆိုတော့အဲ့နှစ်ကောင်နည်းနည်း contradict ဖြစ်နေတယ်လို့ပဲပေါ့နော်နောက်တစ်ခုကကျွန်တော်တို့ရန်ကုန်မှာကဟိုအမတီရတိုင်တိုက်ခတ်မြင့်နေမှာနေရတယ်ပေါ့နော်နောက်ဈေးကိုတင်းငယ်ရဆောင်ဝယ်ရတယ်ဆိုဆွဲရတာလည်းပါညာဆိုတော့ခါလီကြရင်ကားနဲ့တော့ဈေးဝယ်ထွက်တာမရှိဘူးဆိုတော့ဒါလေးကိုသူတို့နည်းနည်းထည့်စဉ်းစားဖို့ကောင်းတယ်ဘာလို့ဆိုအများဖြစ်ရတော့အိုးဈေးတွေဘာတွေတော့ကြလို့ရှိရင်ရက်ွက်ဈေးတွေပဲတုံးကြတာများတော့ကြလေဒီလူတန်းစားများတဲ့အတွက်ဒီလူတန်းစားအတွက်ကြလို့ရှိရင်အဲ့ဒါလေးကနည်းနည်းအဆင်မပြေဘူးပေါ့နော
်အမိတ်ထုတ်ပြန်ခြင်းကတနင်္ဂနွေည8နာရီမှာဖြစ်ပြီးစတင်လိုက်နာရမယ့်အချိန်ကတနင်္လာနေ့နနက်8နာရီဖြစ်နေတဲ့အတွက်လုပ်ငန်းရှင်တွေပြင်ဆင်တဲ့နေရာမှာအခက်အခဲရှိနိုင်တယ်လို့လည်းသုံးသပ်ချက်တွေရှိပါတယ်အိမ်ဆောင်ပစ္စည်းရောင်းဝယ်ရေးလုပ်ငန်းရှင်တအုပ်ကတော့သူတို့လုပ်ငန်းတွေပိတ်ဖို့ကြိုတင်ပြင်ဆင်ထားတယ်ဆိုပေမဲ့အခုလိုရုတ်တရက်အမိန့်ထုတ်ပြန်လိုက်တာကြောင့်နေစားအလုပ်သမားတွေအတွက်သွားရေးလာရေးမှာအခက်အခဲတွေရှိလိမ့်မယ်လို့ VOA ကပြောပါတယ်။
အမတို့ပေါ့အမဆိုင်နေရှိတာပေါ့နော်အိမ်ဆောင်ပစ္စည်းဆိုင်ဆိုတော့လေအမတို့ကသူတို့မကြော်ညာခင်ကိုသိရမလားအရင်ကြီးဖြစ်နေတဲ့အခါကျတော့လေအမတို့ကပိတ်ဖို့အကုန်လုံးစီစဉ်ပြီးသွားပြီပေါ့နော်အမတို့အိမ်ဓာတ်တွေကိုပိတ်နေတယ်ဒါပေမဲ့အမတို့ကကျတော့အလုပ်သမားတွေပေါ့လစာတွေသမားတွေကပြဿနာမရှိလိမ့်မယ်ဟိုပေါ့နော်အေးပေါ့အမားတော့ကြကားကြလို့ရှိလို့ရှင်တစ်ခေါက်ကိုဘလောက်ခေါက်ကြီးနဲ့ပေးရတဲ့ကားသမားတွေပစ္စည်းထမ်းတဲ့လူတွေပေါ့နော်နေစားတွေအတွက်ကြတော့သူတို့အတွက်ကအရန်အခက်ခဲဖြစ်မှာပေါ့နော်ပိတ်လိုက်တဲ့အခါမှာ
COVID-19 ကရောဂါကူးစက်မှုအရှိန်မြင့်တက်နေတဲ့ရန်ကုန်မှာစီးပွားရေးလုပ်ငန်းတွေထိခိုက်မှုကြီးကြီးမားမားရင်ဆိုင်နေရတာပါဒါပေမဲ့လည်းမြမအစိုးရရဲ့နောက်ဆုံးထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်အစိုးဆုံးအခြေအနေကနေတက်နိုင်သမျှရောဂါကာကွယ်ထိန်းချုပ်ပြီးမရှိမဖြစ်လိုအပ်တဲ့စီးပွားရေးလုပ်ငန်းတွေလက်ပတ်နိုင်အောင်စ조사နေတာတွေ့ရတယ်လို့မြမအရေးလေးလာနေသူဒေါက်တာတင်မောင်တန်းက VOE ကိုပြောပါတယ်
ရေဘူးရအဖြစ်တော့ရွေတာမကူးစက်ဖို့ပေါ့ ကူးစက်ဖို့ဆိုတာကလူတွေထိတွေ့ဆက်ဆံမှုအတတ်နိုင်ဆုံးနည်းသွားအောင်လူဆိုင်တွေထဲပဲလူတွေရဲ့ဘဝတွေကလည်းလည်ပတ်နေဖို့လိုအပ်တယ်အဲဒါကြောင့်မို့လို့မရှိမဖြစ်တဲ့စီးပွားရေးလုပ်ငန်းတွေလည်ပတ်နေတာတော့ဖွင့်ပြတယ်ဒါပေမဲ့တယောက်နဲ့တယောက်မကူးဆက်နိုင်တဲ့အနေထားကနေအတတ်နိုင်ဆုံးစီးပွားရေးလည်ပတ်မှုတွေလုပ်ကြဖို့ပြောချင်တဲ့သဘောပဲ
ဆရာအဲ့တော့အိမ်မှာပဲနေကြဖို့ဆိုတဲ့အမိန့်နဲ့လော့ခ်ဒေါင်းပိတ်ချလိုက်ပြီဆိုတဲ့အဆင့်ကွာခြားချက်တွေကရောဘာတွေပါလဲရှင
်ရေဘူးကကျွန်တော်နားလဲတာကျွန်တော်ကပညာရှင်တော့မဟုတ်ဘူးเนาะဒါပေမဲ့ရေဘူးကနားလဲတာကတော့ဘူဟာနဲ့ဘွာတို့မှာဆိုလို့ရှိရင်တော့မသွားလာလေအပြင်ရလဲမလာဘူးအသွားလဲထွက်လဲမဝရဘူးအကုန်လုံးကိုပိတ်ချလိုက်တဲ့သဘောပေါ့ stay home ဆိုတဲ့သဘောတော့အိမ်မှာအတတ်နိုင်ဆုံးနေကြဘကူးဆက်ဟူးဆက်မှုပြန်မွားမှုနှုံရှော့ချနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ပြတ်ထန်တဲ့သဘောပါပဲအဲ့တော့ချုပ်ကန့်တဲ့အထိအကုန်လုံးကိုချုပ်ပြလိုက်တဲ့အထိမသွားသေးဘူးပေါ့နော
်နေအိမ်မှာပဲနေကြဖို့ဆိုတော့ကျန်းမာရေးဝန်ကြီးဌာနရဲ့အမိန့်ထုတ်ပြန်ချက်ကိုလိုက်နာခြင်းမရှိဘူးဆိုရင်တော့တည်ဆဲဥပဒေအရအရေးယူခံရမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်ဗီအိုအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုမြန်မာအရေးဆင်ရကန်အစီအစဉ်ကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါမိထီလာမှာရှိတဲ့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကအင်ဂျင်နီယာတွေဟာမြန်မာနိုင်ငံအတွက်ကိုပိုင်ဂျိုရုတစ်လုံးကိုပထမဆုံးလွှတ်တင်ဖို့လုပ်နေပါပြီဘယ်လိုဂျိုရုအမျိုးအစားပါလဲဘာကြောင့်လွှတ်တင်ဖို့ကြိုးစားရတာပါလဲအပြည့်ဆုံးသိရဖို့ပမောက္ခချုပ်ဒေါက်တာကြည်သွန်ကိုဆက်သွယ်ပြီးမေးမြန်းတဲ့အခါအခုလိုစပြောပါရစေ
။ဘောမကဝါနီလေးလာရေပေါ့နော်။ Earth Observation Satellite ပါ။ဒီ Satellite မှာကျွန်တော်ကဟို Micro Satellite အမျိုးစားပေါ့နော်။ Kilogram 50ရှိတဲ့ Micro Satellite ကိုကျွန်တော်တို့ဒီနိုင်ငံတကာအာကာသစခန်းကနေပြီးကျွန်တော်တို့လွှတ်တင်ဖို့ရှိပါတယ်
။အခုလိုမျိုးလွှတ်တင်ဖို့ဘာကြောင့်စူးစားတာပါလေဆရာဘာကြောင့်လွှတ်တင်တာပါလဲပြောပြပေးပါ
ဟုတ်ကဲ့ကျွန်တော်တို့ဟိုဆက်သွယ်ရေးကဏ္ဍအနေနဲ့ကျွန်တော်တို့ဒီ Internet ပေါ့နော်မြန်မာ set 1ဆိုပြီးလဲလွတ်ခဲ့ပါတယ်အဲ့ဒါတော့ကျွန်တော်တို့ကကွန်ဒိုဆက်အမျိုးစားပေါ့နော်ဟိုမှာရှိတဲ့ transporter ကိုကျွန်တော်တို့ဒီဝယ်ပြီးဆိုဒီမှာဒီဆက်သွယ်ရေးကဏ္ဍနော်နောက်က internet အသုံးပြုမှုတွေရုပ်သံထုတ်လွှင့်မှုတွေအတွက်နောက်တစ်ခါကျတော့ joint satellite ပေါ့နော်အဲ့ဒါဆက်လက်ကျွန်တော်တို့မြန်မာဘက်နဲ့တဝက်စီကြာခံပြီးဆိုဒီပါတဲ့ transporter လည်းကျွန်တော်တို့ကတဝက်စီပေါ့နော်အဲ့လိုနဲ့လွှတ်ခဲ့တဲ့ဟာရှိပါတယ်ဒါတွေကဟိုလွှတ်ခဲ့တဲ့အခုဆိုပြောဆက်တိုင်းကဏ္ဍအများကြီးထောက်ကူပြုတယ်ပေါ့နော်နောက်တစ်ခါဒီအနေနဲ့အသုံးပြုမှုတွေ protest တွေနေအတွက်ပေါ့နော်ဟိုထောက်ကူပြုတယ်သို့တော့ကျွန်တော်တို့ဒီမှာ sector တွေအများကြီးစိုက်ပျိုးရေးမွေးမြူရေးတည်တော်ရေလုံငန်းတကယ်တော့ဘာဝဘေးအနေနဲ့စသဖြင့်ဒီဟာတွေအတွက်လဲကျွန်တော်တို့ဂျိုရုလွတ်ဖို့ရလိုတယ်အဲ့ဒီအတွက်ကကျွန်တော်ခုပြောတဲ့ကဘာမီလိလာရေဂျိုရုပါအဲ့ဒီဂျိုရုကနေ satellite image တွေကိုပေးတယ်ပေါ့နော်ပေးတဲ့ satellite image တွေပေါ်မှာကျွန်တော်တို့အဒီနည်းပညာတွေနဲ့ပြန်ပြီးဆိုသုံးနိုင်တဲ့ကဏ္ဍအတော်များများကိုဒီဆော့ပြောတဲ့ကဘာမီလိလာရေဂျိုရုကနေပြီးဆိုပံ့ပိုးပေးနိုင်တယ်ပေါ့
နည်းနည်းလေးပြည့်ပြည့်စုံစုံပြောပြပေးပါဆရာဥမာဆိုလို့ရှင်ကဏ္ဍတစ်ခုလိုက်ခွဲပြောမယ်ဆိုလို့ရှင်စိုက်ပျိုးရေးကဏ္ဍမှာဘာတွေသုံးနိုင်လဲအရင်ပြောပြပေးပါဆရာ
စိုက်ပျိုးရေးဆိုစိုက်ပျိုးရေးဒီကဘက်တီးနန်ရဲ့အခြေအနေတွေကပိုကျနေသလားဘာလို့လဲမြေသူတို့ရဲ့အပင်ဖြစ်တမှုအတွက်မြေဩဇာတွေလိုလားဒါတွေကကျွန်တော်က satellite image ရတဲ့အားနေပြီးဆိုကျွန်တော်တို့ color index တွေနဲ့ကျွန်တော်ကပြန်ခွဲပြီးဆိုပါဆိုကျွန်တော်ကဟိုပိုးမွားတွေကြားတယ်ကျိုင်းကောင်တွေကြားတယ်ဒါဆိုလို့ချင်းလဲဒီ satellite image ရိုက်လိုက်တယ်ရိုက်ပြီးဆိုအဲ့ပေါ်နေမှာဘယ်နေရာရောက်ဖြစ်ပိုးကျနေဆိုတာကျွန်တော်အကုန်ဟိုအတိအကျဒီဟာပြန်ပြီးဆိုတွက်ထုတ်ယူလို့ရတယ်ပေါ့နော
်စိုက်ပျိုးရေးကဏ္ဍအတွက်အများကြီးတုံ့နိုင်တာပေါ့နော
်ဟုတ်ကဲ့ဟုတ်တယ်ခင်ဗျာဟုတ
်ဒီတဘာဝဘေးအန္တရာယ်ကာကွယ်ရေးမှာရောဆရာတို့အခုလွှတ်တင်မဲ့ဂျိုရုပေါ့နော်ဘာတွေတုံ့နိုင်မှာမလဲဆရာ
တဘာဝဘေးအန္တရာယ်ဆိုကျွန်တော်တို့ကသွားဆိုကျွန်တော်ရေကြီးရဲ့ပြည့်ရဆိုရေ area ဆို flat ဒီ monitoring လုပ်လို့ရတယ်အဲ့ flat ကနေမှာကျွန်တော်ကဘယ်လောက်ထိအောင် damage ဖြစ်နိုင်လဲ ဆော့ပြောရေးလို့ရတယ်ဘလို့စီမံခန့်ခွဲကြမလဲပေါ့နော် disaster management နောက်တစ်ခါခုလွတ်မြန်ကဆော့ပြော weather အတွက်လည်း focusing လုပ်လို့ရတယ်ဆော့ဒီ thunderstorm တစ်ခုကဘယ်လိုသွားနေတယ်ဘလောက်နှုန်းနဲ့တိုက်နေတယ်ဆိုတော့ဒီမိုးလေဝသဒီခံမှန်းတွက်ချက်မှုကိုလည်းပို့ပြီး accuracy ကောင်းအောင်လုပ်ပေးနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ site ကျွေးရဲ့ဒီမိုးလေဝသရဲ့ဒီရာသီဥတုရဲ့ပြီးတော့တခြားဘယ်နေရာမှာတုံးနိုင်ပါသေးလဲဆရာ
ကျွန်တော်ဒီ satellite image ကအခု GIS ပေါ့နော်ဒီနည်းပညာနဲ့ဆိုအခု survey တွေကျွန်တော်ဒီစောက်လို့ရေးဝန်ကြီးဌာနတို့ကနေသုံးတယ် land use တွေနောက်ကကျွန်တော်တစ်တော်တွေရဲ့အနေထားတွေပေါ့နော် deforestation တွေဘယ်လိုဖြစ်နေလဲတစ်တော်တွေပြုံးနေမှုဘယ်လိုရှိတယ်ဘယ်နေရာမှာဘယ်လိုကာဗာပြောင်းပြန်လုပ်လို့ရရမလဲဆိုတဲ့ဟာတွေဟို land use နဲ့ပတ်သက်တာတွေနောက်ကကျွန်တော်က urban planning တွေပေါ့နော်ဒီဟာတွေလည်းရလာတဲ့ satellite image ကနေမှာကျွန်တော်တို့က GIS technology နဲ့ပေါင်းပြီးဆိုအော်အသုံးချမယ်ဆိုလို့ချင်းရပါတယ်နောက်ဆုံးတော့ကျွန်တော်ကဒီ national planning ပေါ့နော် national planning လုပ်တဲ့အချိန်ထိအောင်ကိုပဲဆော့ပြော satellite image တွေကအများကြီးထောက်ကူပေးနိုင်ပါတယ်ဗျာဟု
တ်ဟုတ်ဆက်ဆက်ပြောသွားတာကဒီမြန်မာနိုင်ငံကဟို Lancet 102ရောအဲ့ဒီအန်နဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကဗားတဲ့အထောက်ကူပေးရပါလဲဆရာ
အဲ့ဒီ communication satellite ကတော့ကျွန်တော်တို့သွားကြလို့ Windows set ဆိုအဲ့ထဲမှာရှိတဲ့ကိုနိုင်တဲ့လောက်ပေါ့လေအဲ့လောက်နဲ့ကျွန်တော်တို့ transponder ဝယ်ပြီးကျွန်တော်တို့ဆက်သွယ်ရေးကဏ္ဍကိုဒီက internet တို့เนาะရုပ်တံထုတ်သွင်းတာတို့ဒီဟာကိုသုံးချတာအခုဒုတိယတစ်ဆင့်ဆိုကျွန်တော်တို့ဟို joint set ပေါ့เนาะတို့ intersect နဲ့ကျွန်တော်တို့ဒီမြန်မာနဲ့တဝက်စီပေါ့အဲ့ဒီအပိုင်းမှာတော့ကျွန်တော်တို့ကဟိုနည်းပညာအပြင်တော့ intersect ကပဲအကုန်လုပ်တာပေါ့เนาะကျွန်တော်တို့ကဆက်ထည့်ဝင်ပေးတာကျွန်တော်တို့ရလာတဲ့ဟိုကျွန်တော်တို့အသုံးချတာဒါပဲရှိတာပေါ့เนาะအခုဒီ account format ကဘာမီလေးလာရေယူလူကတော့ကျွန်တော်တို့စောက်တာပြတာအကုန်လုံးအလုံးစုံကိုစီကပိုင်နေကျို့ပေါ့နော်နောက်တစ်ခါဒီစီစဉ်ထဲမှာပဲကျွန်တော်တို့ကတခါလဲဒီပညာလွှဲပြောင်းမှုဆိုတဲ့ဟာဒီကျို့တို့ခုဘယ်လိုဒီဇိုင်းလုပ်မလဲဘယ်လိုဒီဆောက်မလဲဆိုတင်မယ်ဘယ်လိုထိန်းချောင်းမလဲရလာတဲ့ image တွေဘယ်လိုသုံးချမလဲဒီဟာတွေအတွက်ကျွန်တော်က HR training တွေလည်းဒီထဲမှာပါမှာပါဆိုတော့ဒါဟို long term အတွက်ပါကျွန်တော်ရည်ရွယ်ပြီးဆိုဒါကတော့ကိုယ်တိုင်လုံးစုံပိုင်တဲ့ကျို့တို့ဖြစ်တာပေါ့ဟိုတွေကတော့တဝက်စီနဲ့ငှားတာနဲ့အဲ့လိုမျိုးနဲ့ဖြစ်ခဲ့တာပေါ့နော်အဲ့တော့ဒါကြောင့်မို့လို့အခုကျွန်တော်က micro satellite ကကြတော့ကုန်ကျစရိတ်လည်းတက်တာတယ်ဆိုတော့ဒီဆောက်ရတဲ့ဒီလွတ်တရတဲ့စရိတ်တွေတက်တာတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ micro satellite ဆိုတာဘာလဲနည်းနည်းပြောပြပေးပါဆရာ
satellite တွေကိုသူတို့ရဲ့ weight လေးချိန်ပေါ်မူတည်ပြီးအတန်းစားခွဲတာပေါ့နော်အခုဥမာ communication satellite တွေဒါဆိုလို့ရှိရင်2တန်3တန်လောက်ထိလေးတယ်သူတို့ကဘောင်းနောက်ကဟိုဟိုကျွန်တော်က geo stationary ဆိုတဲ့ကဘာပတ်လမ်းကြောင်းကအဝေးကြီးပေါ့နော်ကျွန်တော်ကီလိုမီတာ3000 4000အလောက်ထိအောင်ကျွန်တော်ကတင်တယ်ကဘာကြီးနဲ့အတူတူပဲကဘာ24နာရီတစ်ပတ်လေးဆိုလို့ပဲဒီဂျိုတို့ကလည်းကဘာတစ်ပတ်ပတ်ဖို့က24နာရီကြာတယ်ဒါကြောင့်ကျွန်တော် communicate လုပ်လို့ရတယ် broadcasting လုပ်လို့ရတယ်တော့သူကအကြီးဆုံးပေါ့နော် communication satellite ကအဲ့ကျွန်တော်ကဟို small satellite ဆိုတာရှိသေးတယ်ဒါကတော့ကျွန်တော်ကကီလိုဂရမ်1500ကြာတယ်ပေါ့နော်ကီလိုဂရမ်100ထိအောင်ကဒီဟိုလည်းမိုက်ခရိုသူ satellite ထဲမှာပါတယ်ပေါ့နော်သူအောက်ငယ်တဲ့10 kg လောက်ပါဆိုကျွန်တော်က nano satellite တို့ pico satellite တို့ဆိုပြီးသူရဲ့အလေးချိန်ပေါ်မူတည်ပြီးဆိုပြီးကျော်တို့အမျိုးစားခွဲခြားပြီးသတ်မှတ်တာပေါ့
အခုလွတ်တင်တဲ့ဥစ္စာ micro satellite ပါလားဆရာ
ဟုတ်ကဲ့ဟုတ်ကဲ့ဗျ micro satellite ပါ
ဟုတ်ကဲ့ဆရာဒီ satellite ကဒီကဘာမြေကနေပြီးတော့အမြင့်ဘယ်လောက်မှရှိပါလဲဆရာ
အခုပထမကျွန်တော်ဒီစီမံကိန်းမှာတော့ကျော်တို့နှလုံးလွတ်မှာပေါ့နော်အခုပထမတစ်လုံးကအခုလာမဲ့2021 February မှာကျွန်တော်တင်ပါပါတင်တာကျွန်တော်ကဘာမြေအထက်ကီလိုမီတာ400နဲ့600ကြားထဲမှာရှိမှာပေါ့နော်အဲဒုတိယအတွက်အလုံးကတော့ကျွန်တော်ကီလိုမီတာ600ဖြစ်ပါတယ်ဟုတ် satellite မှာလည်းသူ့တက်တန်းနဲ့သူရှိတယ်ဗျအ
ဲ
သူကျွန်တော်ကဒါဆိုနှစ်နှစ်ခွဲ3နှစ်အဲ့လောက်ပတ်ဝန်းကျင်မှာသုံးလို့ရတယ်ပေါ့ဟိုကကျွန်တော်ကဟိုဆက်သွယ်ရေးရှင်လို့ဆိုရင်သူ့ရဲ့တက်တန်းက15နှစ်ဒါခါလည်းသတ်မှတ်ပြီးသားသတ်မှတ်ပြီးသားဆိုတာသူ့တဲ့ပို့သွားလို့ရှိရင်လည်းနည်းနည်းပဲအများကြီးမပိုဘူးပေါ့နော်အားလုံးဆိုသူ့မှာဂျိုရုကိုထိန်းချောင်းဖို့အတွက်လိုတဲ့ fuel တွေရှိတယ်အဲ့ဒါ satellite နဲ့အတူတခါလဲတွက်ချက်ပြီးသူထည့်လိုက်အဲ့ fuel ကုန်တဲ့အချိန်မှာဂျိုရုကြီးကတော့ပြတ်တော့မကြဘူးဒါပေမဲ့ကို့နိုင်ငံပေါ်မှာဖြတ်မသွားတော့ဘူးအဲ့ဒါကို့သူက useless ဖြစ်တော့မှာပေါ့နော်အဲ့ဒါပေါ်မူတည်ပြီးကျွန်တော်က design လိုက်ဆိုပြီးစ design လုပ်ကြတယ်အဲ့ဒါကိုကျိုးတွဲရပါတယ်ဆိုတော့ကျွန်တော်ကဒီနှလုံးဆိုတဲ့ဟာမှာပထမတစ်လုံးတက်တန်းကုန်ကန်ဒီမှာနောက်တစ်လုံးကျွန်တော်တို့လှုပ်ဖွေရပေါ့အဲ့တော့အခုလက်ရှိပထမတစ်လုံးမှာတော့ကျွန်တော်တို့ဒီအေးဟိုရှိပြီးသားဒီဒီဇိုင်းတွေကကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့ဂျိုရုအမျိုးသားကိုကျွန်တော်အခုပထမအလှုပ်မှာပေါ့နော်ဒါမှမဟုတ်ကျွန်တော်အဲ့ဒီထဲမှာကျွန်တော်တို့ရဲ့ requirement တွေအကုန်လုံးကိုက်တဲ့ဟာဖြစ်ချင်မှပြုံးမယ်အဲ့မှာကျွန်တော်ကဒီကြားထဲမှာသူ့ကိုသုံးမယ်သုံးနေရင်မှကျွန်တော်တို့ရဲ့ demand တွေကဘာလို့လဲဆိုတဲ့ survey တွေကျွန်တော်ယူပြီးနောက်ဒုတိယတစ်လုံးကျတော့ကိုယ်တိုင်းအချိန်မှာဒီဇိုင်းလုပ်နိုင်ပြီပေါ့အလုပ်နိုင်တဲ့အချိန်မှာကိုယ်နိုင်ငံရဲ့လိုအပ်ချက်နဲ့ပိုးပြီးကိုက်ညီတဲ့ဒီဇိုင်း တို့မှာပါတုံးမဲ့ function တွေကတော့ဒီဟိုကဘာမီလေးလာကြီးပါပဲခင်ဗျာဟုတ
်ဒါဆိုလို့ရှိရင်ဒီဂျိုရုကဂျိုရုနှလုံးလှတာကတစ်လုံးတစ်တန်းကုန်သွားလို့ရှိရင်နောက်တစ်လုံးသုံးဖို့အတွက်ပေါ့နော်ဆရာ
ဟုတ်ကဲ့ကုန်ကန်လေးမှာဟုတ်ကဲ့
โอเคสรุปนักเสียรู้ดีမြန်မာနိုင်ငံနေပြီးတော့ဒီကိုပိုင်ဂျိုရုပေါ့เนาะဒါမျိုးဘယ်နှလုံးထိလွတ်တင်ဖို့ရာထားပါလဲဆရာ
အခုဒီစီမံကိန်းထဲမှာကျွန်တော်တို့ကဒီဆော့ပြောတဲ့ဂျိုရုနှလုံးတင်တာရှိမယ်နောက်ကကျွန်တော်တို့ဒီကိုဂျိုရုကိုထိန်းချောင်းတဲ့ ground control station ပေါ့เนาะဒါလည်းမြန်မာပြည်မှာထားရှိမယ်ပေါ့ကိုတိုင်းနောက်ပိုင်းကိုဂျိုရုကိုကကိုထိန်းချောင်းမယ်အဲ့ဒါ plus နောက်တစ်ပါးပါလိတဲ့ခုကျွန်တော်တို့ကနီးပညာရရဖို့အတွက်ဟို human resource တွေကိုလည်းတစ်ခါလဲတွဲပြီးဆို train လုပ်မယ် train လုပ်ရင်လည်းကျွန်တော် satellite laboratory တခုဒီမှာမြန်မာပြည်မှာထူထောင်မှာပေါ့နော်ထူထောင်လဲဆိုတော့ဂျိုရုဒီ micro satellite ဆောက်ဖို့အတွက်လိုအပ်တဲ့ equipment တွေတစ်ခါလဲဒီစီမံကိန်းတွေမှာပါတယ်ပါတော့နောက်တတိယမြောက်အလုံးစုပ်တတ်မြောက်အလုံးကိုလိုတဲ့ပစ္စည်းပဲဝယ်ပြီးတော့ကောက်ကို develop လုပ်ယူတော့မှာဆိုကုန်ကြစီရောအများကြီးကျွန်တော်တက်တာသွားမယ်ကျွန်တော်ဂျိုရုဆောက်ရတဲ့နီးပညာလဲပူရလာပါအခုလောကဆိုတော့ကဘာမီလေးလာရေးဂျိုရုကိုကျွန်တော်က micro satellite လုပ်တယ်အဲ့ဒီ micro satellite လုပ်တဲ့ design တွေ့ချက်တာဒီဆောက်တာတွေတွန်းနေလဲဆို micro satellite နဲ့ကျွန်တော် communication ကိုကျွန်တော်ကူးယူမှာပေါ့နော်ဒါဆိုရင်ခုနိုင်ငံရဲ့စစ်သွေးရေးကဏ္ဍအတွက်ကောကဘာမီလေးလာရေးကဏ္ဍအတွက်ကောဒီဂျိုရုကိုကွာကို develop လုပ်ယူနိုင်တဲ့ဒီကျွန်တော်က long term ရည်ရွယ်တာပေါ့ဟုတ်ကဲ့ခင်ဗျာ
တော်တော်ဝမ်းသာကြပါဆရာမြန်မာနိုင်ငံနေပြီးတော့ဒါမျိုးလုပ်နိုင်တယ်ဆ
ိုတော့ကျွန်တော်ကဒီစီမံကိန်းလုပ်ရင်းနဲ့နောက်ထပ်ကျွန်တော်တို့တွဲပြီးဆိုလုပ်ဖို့ရအတွက်ဒါလမ်းညွှန်မှုပြုထားတာတော့ Space Agency ထူထောင်ပါပါခင်ဗျာ Space Agency ဆိုတာကြတော့ဒီအာကာသနဲ့ပတ်သက်တဲ့အကုန်လုံးဒီမူဝါဒတွေရောပါတော့နောက်အကုန်လုံးဒီ International နဲ့ဒီ Collaboration မှာညာလုပ်တဲ့အချိန်မှာလည်း Focal Institution တခုလိုတာဟိုအဲ့အတွက်ကျွန်တော်ကကြတော့လက်ရှိကဟိုတက္ကသိုလ် level ဖြစ်နေရပေါ့နော်ဆိုတော့အခုလက်ရှိဆိုကျွန်တော်တို့ဟိုအာဆီယံမှာဟောဂျန်နက်ဒီ UN နဲ့ Space Agency နဲ့ပတ်သက်တဲ့ကိစ္စတွေဆိုတော့အကြောင်းကဟိုလက်ရှိမြန်မာနိုင်ငံမှာတော့ focal အနေနဲ့ဟိုတာဝန်ယူပြီးလုပ်ပေးနေရပေါ့နော်သို့တော့ဒီဘက်ကကြာ academic core ရှိတဲ့ခါကျတော့ဟိုတက်တက်ဒီ agency လေးလည်းထူထောင်လာပြီး agency ရဲ့ကျွန်တော်အကြောင်းရဲ့တွဲပြီးဆိုသူတည်တနာတွေရောအဲ့ဒီအချိန်ကျရင်တော့ကျွန်တော်လက်ရှိအကြောင်းသားရဲ့အကြောင်းပြီးတဲ့အချိန်မှာဒီအကြောင်းတက်နေတဲ့အတွင်းမှာအကုန်လုံးကပိုးပြီးဆိုပူပေါင်းဆောင်ရွက်နိုင်ပါတော့ကြောက်ပြောအာဂါတာနဲ့ပတ်သက်တဲ့ဟိုဂျိုရုနီးပညာတွေရောသူရဲ့အသုံးချမှုတွေရော develop ဖြစ်အောင်က agency ရဲ့ဆိုတော့ကြောင်းရဲ့ဒါ parallel တကယ်ဟို partnership နဲ့ကျွန်တော်တို့လုပ်တာပေါ့အဲ့လိုပေါ့နော်ဟိုရည်ရတာပါဘာလို့လဲဆိုတော့ဂျိုရုနီးပညာကိုသုံးနိုင်တဲ့ဟာတခုကနိုင်ငံတစ်ခုရဲ့ develop မှာအများကြီးအရေးပါတယ်ဆိုတာဒါကျွန်တော်တို့သိရတော့တော့ကြာပြီပေါ့လေဒါပေမဲ့ဆိုတော့ဟိုလူကြီးတွေစိတ်ဝင်စားမှုတော့ကကိုယ်နိုင်ငံရဲ့ budget အခြေအနေဒီဟာလေးပေါ့ပူတည်ပြီးဆိုလှုပ်ဖြစ်ဖို့ဆိုတဲ့ဟာကြာပါပြီကျွန်တော်တို့ဆိုဒါ dream က2000ကျော်တော့ခရဲကျွန်တော်ရှိနေခဲ့တာပေါ့ဒါတကယ်ည20လောက်ကြာမှအကောင့်တွေပေါ်နိုင်တာပေါ့နော
်ဆရာတော့ဒီလိုအကောင့်တွေပေါ်နိုင်အောင်ဆရာတို့ဘယ်နိုင်ငံတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်လဲပြောပြပါပါဆရာ
အခုလက်ရှိဒီစီမံကိန်းကတော့ဒီဂျပန်နိုင်ငံဟိုကိုတိုတက္ကသိုလ်နဲ့ပူးပေါင်းဆောင်ရွက်မှာပါကျွန်တော်နိုင်ငံတော့ပြည်တော်စုအစိုးရအဖွဲ့ကလည်းဒါမနေ့ကကျွန်တော်ဟိုစက်တင်ဘာ9ရက်နေ့ကကက်ဘိနက်အစည်းအဝေးမှာပဲသဘောတူဖွင့်ပြတဲ့ဟာဟုတ်ကဲ့ဆိုတော့ဒီတက္ကသိုလ်ချင်းပူးပေါင်းဆောင်ရွက်တယ်ဆိုမှလည်းဒါကတော့နိုင်ငံတော်ဘတ်ဂျက်ကကြာခံတဲ့စီမံကိန်းပါလေစီမံကိန်းကဟိုကျွန်တော်တို့ပထမအကူဒီမြန်မာဆက်တူးဆိုကျွန်တော်လွတ်မဲ့တကယ်လွတ်ရမဲ့တာဂက်ဒိတ်တယ်ဆိုလားလောက်ကိုပဲကျွန်တော်နောက်ရောက်သွားတာရှိတယ်ဒါဟိုလွတ်မဲ့အချိန်မှရှိမဲ့ဝဲသားဘာညာဒီအားလေးလည်းရှိတာပေါ့ရက်ကတော့အတိအကျကြီးသူတို့ပြောနေဘူးသို့တော့ဖေဖော်ဝါရီထဲမှာကျွန်တော်တင်မယ်တင်တယ်ဆိုတော့အဲ့ဒီဖေဖော်ဝါရီလမှာ NASA ကဒုံးမြန်ကကျွန်တော်နိုင်ငံတကာအာကာသစကန်ကိုသွားဖို့ရှိပါတယ်ကုန်နေဂျိုရုတွေတဲသွားပြီးတော့အာကာသစကန်ကိုပို့တယ်အာကာသစကန်ကနေမှကျွန်တော်ကဒီဂျိုပတ်လန်နဲ့ကိုကျွန်တော် match လာတဲ့မှာကျွန်တော်ကပြန်ပြီးထည့်ပေးမယ်ဒီကျွန်တော်နိုင်ငံပေါ်နေပတ်မယ်ပေါ့နော်ဟုတ
်ကျေးဇူးများကြီးတင်ပါတယ်ဆရာအခုလိုမျိုးဆက်ရှိလက်ရှိပြောပြပေးပ
ါဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့
မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲရွှေဆိုင်ရဖို့ဖြစ်လာနိုင်ခြေရှိသလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ပြည်ထောင်စုယူကောက်ပွဲကော်မရှင်ဟာလာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေယူကောက်ပွဲကြီးကျင်းပပေးမယ်လို့ကြေညာထားပြီးယူကောက်ပွဲနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကိုလည်းဆက်ပြီးအကောင့်ထည့်ဖော်နေပါတယ်။ယူကောက်ပွဲကြီးကျင်းပဖို့52ရက်ပဲလိုတော့တဲ့စက်တင်ဘာ18ရက်နေ့မှာမြန်မာနိုင်ငံတဝှမ်းကိုဗစ် -19 ဗိုင်းရပ်စ်ကူးစက်ခံရသူအသစ်404ယောက်ထပ်တွေ့ခဲ့ပြီးဒါဟာပြီးခဲ့တဲ့မတ်လ23ရက်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူစတွေ့ပြီးကတည်းက တည့်ရက်ထဲအများဆုံးကူးဆက်တဲ့စံချိန်လည်းဖြစ်ခဲ့ပါတယ်။ပြောရရင်လက်ရှိချိန်ဟာတကြောပြန်ဖြစ်ပွားလာတဲ့ COVID-19 ကူးဆက်မှုမြင့်တက်နေတဲ့အချိန်ဖြစ်နေတာပါပဲ။ဒီလိုချိန်ဒီအောက်မှာရုပ်ောက်ပွဲကျင်းပမဲ့နေ့ကိုလာမဲ့နိုဝင်ဘာ10ရက်သတ်မှတ်ထားတာကိုပြန်သုံးသပ်ဖို့ဒါမှမဟုတ်ရွှေ့ဆိုင်ပေးဖို့ရုပ်ောက်ပွဲဝင်ကြမဲ့ပါတီတချို့ဘက်ကတောင်းဆိုတာမျိုးရှိလာပါတယ်။မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပွားလာတဲ့ COVID-19 ကူးဆက်မှုကြောင့်ရုပ်ောက်ပွဲနဲ့ပတ်သက်ပြီးဘာတွေကြုံတွေ့နေရသလဲ။နိုင်ငံရေးပါတီတချို့ကဘယ်လိုတောင်းဆိုနေကြသလဲ။ရုပ်ောက်ပွဲကျင်းပမဲ့နေ့ရွှေ့ဆိုင်ဖို့သင့်သလားဆိုတာလေ့လာတင်ပြသွားပါမယ်။
ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာ NLD ပြည်ရင်အမတ်နေရဒုတိယအများဆုံးအနိုင်ရတဲ့ပြည်ခိုင်ဖြိုးပါတီဟာလာမယ့်အထွေထွေရွေးကောက်ပွဲကျင်းပမယ့်နေ့အဖြစ်နိုဝင်ဘာလ10ရက်မှာသတ်မှတ်ထားတာကိုပြန်သုံးသပ်ဖို့တည်ထောင်စုရွေးကောက်ပွဲကော်မရှင်စီစာရေးသားတင်ပြပါတယ်။ပြည်ခိုင်ဖြိုးနဲ့သူ့ရဲ့မိဖက်24ပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးတောင်းဆိုတာပါ။အလားတူ2015ရွေးကောက်ပွဲမှာအမတ်နေရတတိယအများဆုံးရခဲ့တဲ့ ANP ရခိုင်မျိုးသားပါတီကလည်းလက်ရှိအခြေအနေမှာတတိုင်းပြည်လုံးအတိုင်းအတာရလွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲများကျင်းပရန်လက်တွေအဖျင်းမဖြစ်နိုင်သောအခြေအနေဖြစ်ပေါ်တည်ရှိနေမှုအားအလေးထားသုံးသပ်ဆောင်ရွက်ရန်ဆိုပြီးပြောဆိုထားပါတယ်ANP ခေါင်းဆောင်တွေကတော့ရခိုင်ပြည်နယ်ထဲမှာ COVID-19 ပြဿနာအပြင်တပ်မတော်နဲ့ AA တပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ပြောဆိုထားကြပါတယ်။ရွေးကောက်ပွဲရွှေ့ဆိုင်းပေးဖို့တိတိကျကျတောင်းဆိုတာကတော့လူပေါင်းတဲ့ Democratic Party ပါ။အခု2020မှာရွေးကောက်ပွဲဝင်ပြိုင်မဲ့88မျိုးဆက်ခေါင်းဆောင်ဟောင်းဥက္ကိုကြီးဦးဆောင်တဲ့ပြည်သူပါတီကတော့ရွေးကောက်ပွဲကိုရွှေ့ဆိုင်းဖို့တောင်းဆိုထားတယ်လို့COVID-19 ကြောင့်မဲဆွဲစီယုံပွဲတွေလည်းရပ်ဆိုင်းထားရတယ်လို့ဆိုပါရယ်စီးပွားရေးလုပ်ငန်းရှင်ဒေါ်သက်သက်ခိုင်ဦးဆောင်နဲ့ PPP ပါတီကတော့ရွေးကောက်ပွဲကျင်းပမယ့်ရက်ပြန်လည်သုံးသပ်ဖို့တင်ပြထားပေမဲ့လောက်ကင်လို့ရသလောက်မဲဆွဲစီယုံနေတာတွေကိုတော့တွေ့ရပါတယ်ဒါတွေက COVID-19 ကပ်ပေးကြောင့်ရွေးကောက်ပွဲရွှေ့ဆိုင်းတင်တယ်လားမဲပေးမဲ့နေ့ကိုပြန်သုံးသပ်တင်တယ်လားဆိုတာအရေးပါတဲ့ပါတီတချို့ရဲ့သဘောထားအမြင်တွေပါ
NLD ပါတီဥက္ကဋ္ဌဒေါက်တာစုကြည်နဲ့ဒုက္ခနှစ်ဒေါက်တာစော်မြင့်မောင်တို့ကတော့ NLD ပါတီဝင်တွေနဲ့ထောက်ခံသူပြည်သူတွေကို COVID-19 နဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းချက်တွေကိုလိုက်နာကြဖို့လူစုလူဝေးဖြစ်ပေါ်စေတဲ့မဲဆွယ်စည်းရုံးမှုမျိုးတွေမလုပ်ဖို့မဲပေးမဲ့ရက်မှာကြမ်းကြမ်းမမာနဲ့မဲပေးနိုင်အောင်ဂရုစိုက်နေထိုင်ကြဖို့မေတ္တာရက်ခံပန်ကြားထားတာတွေ့ရပါတယ်။အာဏာရ NLD ပါတီအနေနဲ့ရွေးကောက်ပွဲနေ့ကိုပြန်သုံးသပ်ဖို့ရွှေ့ဆိုင်ပေးဖို့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမကြားမသိရပါဘူး။ဒါပေမဲ့ NLD ပြောခွင့်ရဒေါက်တာမျိုးညိုကတော့လက်ရှိလွှတ်တော်သက်တမ်းမကုန်ခင်နိုဝင်ဘာ10ရက်ကနေနောက်ထပ်အချိန်တစ်လခွဲလောက်ထိရွေးကောက်ပွဲကျင်းပမယ့်နေ့ကိုရွှေ့ဆိုင်းမယ်ဆိုရွှေ့ဆိုင်းလို့ရတဲ့အကြောင်းဘယ်လိုပဲဖြစ်ဖြစ် NLD အနေနဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ဆုံးဖြတ်ချက်ကိုလက်ခံမယ်ဆိုတဲ့အကြောင်းပြောဆိုထားပါတယ်။လက်ရှိ COVID-19 ဖြစ်ပွားမှုအခြေအနေအရကျန်းမာရေးဝန်ကြီးဌာနဟာရခိုင်ပြည်နယ်တစ်ခုလုံးနဲ့ရန်ကုန်တိုင်း28မြို့နယ်ကို Stay Home မြို့နယ်တွေအဖြစ်သတ်မှတ်ထားပါတယ်အဲ့ဒါဟာတနင်္ဂနွေလုံးမဲဆန္ဒနဲ့စုစုပေါင်းရဲ့14ရာခိုင်နှုန်းလောက်နဲ့ညီမျှပြီးအဲ့ဒီနယ်မြေတွေမှာလူစုလူဝေးနဲ့မဲဆွဲတာတိမ်တက်ဆေးမဲဆွဲတာမျိုးလုပ်လို့မရပါဘူးဂျမ်းမဲဆန္ဒနယ်မြေတွေကတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ COVID-19 စီးကားချက်တွေနဲ့အညီလူ90အောက်စုယုံမဲဆွဲခွင့်ပေးထားပါတယ
်စက်တင်ဘာလ18ရက်နေ့အထိစီးရင်တွေအရမြန်မာနိုင်ငံမှာ COVID-19 ကူးစက်လူနာစုစုပေါင်း4,299 ဦးသေဆုံးသူ62ဦးဆေးရုံကဆင်းပြေးသူ944ဦးရှိပြီဖြစ်တာကြောင့်လက်ရှိကုသပေးနေရဆဲ active luna 3,294 ဦးရှိနေပါတယ်ဒုတိယတကြောလို့ပြောနိုင်တဲ့ရခိုင်ပြည်နယ်စစ်တွေမှာကုသလူနာစတွေ့တုန်းကမြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူ385ယောက်ပဲရှိရာကနေတလကျော်လေးအတွင်းဆယ်စားကျော်လောက်ရှိမဲ့နောက်ထပ်လူ3,900ကျော်ကူးစက်ခံရတိုက်ဆုံးသူကလည်းဆယ်စားလောက်တက်လာတဲ့အနေအထားမှု COVID-19 ကပ်ရောဂါအခြေအနေအရင်9လတာကြုံရတာထက်အများကြီးဆိုးနေတယ်လို့မှတ်ယူနိုင်ပါတယ်လောလောဆယ် COVID-19 ကူးစက်ပြန့်နှံ့မှုအရှိန်မြင့်တက်နေတယ်လို့ဆိုရင်လည်းမမားပါဘူးရွေးကောက်ပွဲတစ်ခုကျင်းပဖို့ဆိုရင်မဲပေးမဲ့နေ့ဟာ COVID-19 ကိုထိန်းချုပ်ထားနိုင်တဲ့အခြေအနေပြည်သူတွေဘေးအန္တရာယ်ကင်းကင်းမဲပေးနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်လို့ကျမ်းမာရေးဆိုင်ရာကျွမ်းကျင်သူတွေကအကြံပေးကြပါတယ်။ဒီအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနအနေနဲ့အဓိကစဉ်းစားရမှာကနိုဝင်ဘာ10ရက်ဝန်းကျင်ဟာ COVID-19 ကိုထိန်းချုပ်ထားနိုင်တဲ့အချိန်ဖြစ်မဖြစ်ဒ ပြည်သူတွေဘေးရန်နေရကင်းကင်းမဲပေးနိုင်တဲ့အခြေအနေရှိမရှိပါပဲ။ရန်ကုန်တိုင်းကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးအဖွဲ့ဒုဥက္ကဋ္ဌဒေါက်တာဇော်ဝေစိုးနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ကတော့လက်ရှိအခြေအနေအထိကိုဗစ် -19 ပြဿနာကိုကင်တွယ်နိုင်တဲ့အနေအထားရှိနေသေးတယ်။လာမယ့်နှစ်ပတ်သုံးပတ်အတွင်းထိန်းချုပ်နိုင်လိမ့်မယ်လို့မျှော်လင့်နေဆိုပြီးပြောဆိုထားပါတယ်။တကယ်လို့ရွေးကောက်ပွဲကပ်လာချိန်အထိမျှော်လင့်သလိုထိန်းချုပ်နိုင်တဲ့အခြေအနေမရောက်သေးဘူးဆိုရင်တော့ရွေးကောက်ပွဲကိုနောက်ဆုတ်ရွှေဆိုင်ရမှာပါပဲ။ရွှေဆိုင်ရမှာလည်းအချိန်အများကြီးနောက်ဆုတ်တာမျိုးမဟုတ်ပဲကိုဗစ် -19 ထိန်းချုပ်နိုင်လောက်တဲ့အချိန်ကိုခန့်မှန်းတွက်ချက်ပြီးကပ်ပြီးရွှေဆိုင်ရမှာပါ
။အခြားတစ်ဖက်မှာတော့ရွေးကောက်ပွဲကော်မရှင်ဟာသန်းရာနဲ့ချီရှိမဲ့မဲလက်မှတ်တွေရိုက်တဲ့ပြီးပြီလို့သိရပါတယ်။တကယ်ကြောက်မဲဆန္ဒရှင်တွေကတော့အစိုးဆုံးအော်တိုဘာလဇန်မှာကြိုတင်မဲပေးနိုင်ကြဖို့စီစဉ်နေတာလဲတွေ့ရပါတယ်။လက်တော်အခြေအနေအရတော့ကျန်းမာရေးနဲ့ကော်မရှင်တာဝန်ရှိသူတွေဘက်ကရွေးကောက်ပွဲရွှေမရွှေပြောဖို့အချိန်စောနေသေးတယ်လို့ယူဆနေကြမှာဖြစ်ပြီးတကယ်လို့ရွှေဆိုင်ခဲ့ရင်တော့နိုဝင်ဘာ10ရက်နေ့သိပ်မဝေးတဲ့ရက်ကိုသာရွှေဆိုင်ကြဖို့ဖြစ်နိုင်ကြောင်းပါ
လာပါရှင် VOE ကိုရေးလာတဲ့ဒေါ်ရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့ဒေါ်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ဒေါ်ရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြတ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံး VOE 1 Note သားတွေအားလုံးကိုဆူတောင်းပေးလာတဲ့ဒေါ်ရရှင်တစ်ယောက်ကတော့ရဲရင်ဆိုတဲ့ဒေါ်ရရှင်မှာသူကတော့ VOE 1 Note သားများအားလုံးဘေးပြာဝေးကွာပြီးတော့ကျန်းမာဒုက္ခပေါင်းနဲ့ပြည့်စုံပါစေ။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ပါစေနော်။မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်သူနေစဉ်ရာဂနံဒိုးပွားလာနေပြီးတော့ရောဂါပိုးကူးစက်မှုအများဆုံးကရန်ကုန်တိုင်းဒေသကြီးဖြစ်ပါတယ်။မြို့နယ်အသီးသီးမှာ COVID ကာကွယ်ရေးပိတ်ပင်ကန့်သတ်ချက်တွေလည်းရန်ကုန်မြို့မှာချထားရတာဖြစ်ပါရဲ့နော်။ဒီချိန်နဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။ဥပုံညာဆိုတဲ့သောရရှင်ကတော့အမေရိကန်ပြည်တော်စုမှာကူးစက်မှုဘလို့ပဲများများသူတို့နိုင်ငံမှာသူတို့စေဝါနဲ့သူတို့ပြည်စုံလုံးလောက်ပါတယ်မြန်မာနိုင်ငံအတွက်တော့သူစိတ်ပူမိပါတယ်ဆိုပြီးအခုလိုရေးလာပါတယ်ရှင
်အမေရိကန်ကကူးစက်တာကစေဝါစတဲ့အသုံးဆောင်ဆရာဝန်ပြည်စုံရှိလို့ခံစားရတယ်ဒီမှာအဲ့ဒီကယ်လီဖိုးနီးယားကဆရာဝန်အရီဇိုနာဆိုလားပါရဂူရခင်ကမြောက်ဝရီကဗျူလာပြောပြတာဆောင်ရံရှောင်းရံလောက်ပါပဲအခုတော့ရိုးသွားလို့လားမသိပါဘူးမြောက်ဝရီကလည်းရုပ်ရှင်ကားနဲ့အငိမ့်ပြတော့တယ်အခုပဲပိတ်လိုက်တယ်တဖြည်းဖြည်းယောဂါကသိတဲ့အတိုင်းမှာနှစ်ရက်ရှိပါပြီ၄ရက်အထက်မှာဒါကိုနေဖို့စားဖို့ရည်ရှိမှကုသဖို့ထက်အရေးကြီးပါတယ်ဆေးဖို့ဆိုတာကမခံမနိုင်ပါဘူးကိုကပြည့်စုံတယ်ဆိုပေမဲ့သူကမပြည့်စုံဘူးလို့အပြန်အလှန်ရှိမှပါပဲမှန်းဆရမ်းတုတ်လည်းမလုပ်ဘူးပေါ့ထဲထဲဝင်လည်းမသိနိုင်ဘူးပေါ့
ဒါကတော့ဥပုံညာဆိုတဲ့သောရရှင်ဒီမြန်မာနိုင်ငံကအမေရိကန်ပြည်အောင်စုနဲ့ကွာခြားတဲ့အတွက်သူ့အနေနဲ့ဒီမြန်မာနိုင်ငံမှာကူးစက်မှုကအမေရိကန်နဲ့ရှင်းတော့လုံးဝဘာမှမပြောတာဘူးဆိုပေမဲ့လည်းသူအထူးစိုးရိမ်ပူပန်မိကြအောင်ရေးလာတာပါသောရရှင်ဂျင်မီကိုလေးဆိုတဲ့သောရရှင်ကတော့အမေရိကကအိမ်ဒီမှာ quarantine လုပ်လို့ရတယ်တဲ့အိမ်တိုင်ဆိုရင်အခန်း3-4ခန်းရှိကြတာလीမြန်မာနိုင်ငံမှာအခန်းတစ်ခန်းနဲ့မှပဲစုပေါင်းနေကြရတာဒါတွေကိုထက်ထွက်ဖို့လိုပါတယ်နိုင်ငံတစ်ခုနဲ့တစ်ခုနှိုင်းယဉ်မှုခက်ပါတယ်ဆိုပြီးတော့သူလည်းမြန်မာနိုင်ငံမှာဖြစ်လာတဲ့အခြေအနေပေါ်မှာစိုးရိမ်မိကြအောင်ရေးလာပါတယ်ရှင်အခုလိုမျိုးဒီသောရရှင်ပြောလာတဲ့ quarantine တည်တံ့ခွဲခြားနေထိုင်နေဆိုလို့ဒီမြန်မာနိုင်ငံမှာ covid ဒီဖြစ်မလားဆိုပြီးတော့စိုးရိမ်နေသူတွေနောက်ပြီးတော့ covid-19 ပိုးကူးစက်မှုကိုဆေးဆေးတွေ့ရှိတဲ့သူတွေခွဲတည်တံ့ခွဲထားတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့ကြောက်တမ်းမျိုးကပါဒီကြောက်တမ်းမျိုးကသောရရှင်ကသူတို့မျိုးကအခြေအနေကိုရေးလာပါတယ
်ကြောက်တမ်းမျိုးရဲ့ quarantine center တွေပါပိုးတွေ့သူတွေနဲ့ထိသွေးမှုရှိတဲ့သူတွေကိုနေင့နေပြီးတော့လာခေါ်ပါတယ်ပြီးတော့အဲ့ဒီ quarantine center မှာထားပါတယ်ထားတော့လေတယောက်နဲ့တယောက်6ပြီတော့မကွာတဲ့အတွက်အထဲကိုမဖြစ်မနေ quarantine ဝင်ရတဲ့သူတွေအတွက်စိုးရိမ်နေရပါတယ်အဲ့ဒီအထဲကပဲပိုးတွေ့ရသူ16ဦးထိတွေ့ခဲ့ပါတယ်တက်ဆိုင်ရကလည်းဘာမှမလုပ်ပေးလို့ပါသတင်းမီဒီယာတွေကူညီပေးဖို့တောင်းခံရပါတယ်
ကဲဒီသောရရှင်ကဓာတ်ပုံနေနဲ့တကွာပို့လာတာဖြစ်ပါတယ်ဒီကြောက်တမ်းမျိုးမှာ quarantine ထားဖို့အတွက်ဒီဖျားဆောင်တန်းလိုနေရာတစ်ခုမျိုးမှာဒီကရင်နေနေနဲ့ချပြီးတော့ထားတာဓာတ်ပုံနေမှာတွေ့ရပါတယ်เนาะသူတို့မျိုးကအချိန်ဒီကိုဒီသောရရှင်ကတော့အစိုးရနေဆိုပြီးရေးလာတာပါကိုချစ်သူဆိုတဲ့သောရရှင်ကတော့တိုးကျင်တယ်လို့သာတိုးတော့ပုံနေတော့မယ်တဲ့သူကကိုဗစ်ကိုကြောက်လို့ပုံနေပါမယ်လို့ပြောလာတာပါFatima Abdel Gaffa ဆိုတဲ့သောရရှင်ကတော့ကျန်းမာရေးဌာနတွေဆွေးနွေးမှုတိုင်ပင်မှုအမြဲတမ်းလုပ်တင်ပါတယ်။ဆေးမပေါ်သေးတော့ဆရာဝန်တွေလည်းလူနာကိုအုံနောက်တုံးအလုပ်လုပ်နေရတယ်ထင်ပါရဲ့။စိတ်မကောင်းမှ ကပ်ဘေးမှာလုကင်းကြပါစေဆိုပြီးတော့ဆူတောင်းပေးလာပါတယ်။နောက်ထပ်သူတွေနေမင်းဆိုတဲ့သွားခြင်းကတော့ရန်ကုန်နဲ့ stay home ကဘာမှအကျိုးမရှိပါဘူးတဲ့။လော့ကဒေါင်းနှစ်ပတ်လောက်ကပို့ပြီးတော့ထိရောက်ပါမယ်။တာဝန်ရှိသူတွေခေါင်းသုံးကြပါဆိုပြီးတော့ရေးလာပါတယ်။ကိုချစ်သူဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာစီကံကြနေထိုင်သွားလာခြင်းကိုမလိုက်နာကြသူတွေကြောင့်စိုးရိမ်စရာထက်ပိုပြီးတော့ကြောလွန်လာပါပြီဆိုပြီးတော့သူစိုးရိမ်ကြောင်ရေးလာတာပါအကြခင်ကျင်းပါတော့ဖို့ရွေးကောက်ပွဲနှီးလာတာနဲ့အများရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ဒီအခုကိုဗစ်ဖြစ်ပွားတဲ့အချိန်တိုက်ဆိုင်နေတဲ့အတွက်ကြောင့်မလို့အထူးစိုးရိမ်မိကြောင်အခုလိုရေးလာပါတယ
်မြန်မာပြည်ကမဲဆွယ်ပွဲတွေကကိုဗစ်ကိုမေ့နေသလားပဲနှကောင်းစီတက်ထားပြီမဲ့လူချင်းပူးကန်နေပါတယ်နှကောင်းစီကိုလေဘေးမှာပဲချိတ်ဆွဲထားတယ်နေပြီးတော့အုပ်စုဆိုလို့ရှိရင်နှကောင်းစီကိုလုံးဝမဆောင်တော့တာတွေ့ရပါတယ်ဒါတော့မှကြောက်စရာကောင်းတဲ့ကာယောဂါကိုအလေးမထားပဲနဲ့မဲဆွယ်ခွင့်ထုတ်ပြန်လိုက်တဲ့ဆွေရဲ့လုပ်ရက်ကိုအတော်လေးအံ့ဩမိပါတယ်တောင်ပြိုကမ်းပြိုမနိုင်ပဲနဲ့တောင်ပြိုကမ်းပြိုကူးကုန်ကြလို့ရှိရင်ဘယ်နဲ့လုပ်ကြမလဲဗျာအသက်ထက်အရေးကြီးတာဘာရှိအောင်မလဲပါတီခေါင်းဆောင်ကြီးတွေကယောဂါမကူးအောင်ကာဗာအပြည့်နဲ့ပြည်သူတွေကဖြစ်တယ်လို့လှုပ်ကြပူးကြကတ်ကြနဲ့ယောဂလက္ခဏာမပြဘဲနဲ့ပိုးရှိနေတဲ့သူတွေယောဂလက္ခဏာပြလျက်နဲ့ဆစ်လို့ရှိရင် negative ဖြစ်နေတဲ့သူတွေကနိုင်ငံအရရက်ကသတင်းမှနေ့တိုင်းပဲပြောနေကြပါတယ်မြန်မာပြည်မှာအများကြီးပိုးဆူလာလို့ရှိရင်တရားခဏ်ကဘယ်သူဖြစ်မလဲတွေးတာကြည့်ပါတော့
မြန်မာနိုင်ငံမှာ COVID-19 ယောဂကူးစက်ပြန့်ပွားမှုတွေအများကြီးဆိုးလာမှာကိုဒီသောရရှင်ကစိုးရိမ်နေဆိုပြီးတော့ဆူလာတာပါလူတိုင်းဒီချင်းတွေကိုစိုးရိမ်ကြတာအမှန်ပါနော်သောရရှင်ဦးလေးမော်ကတော့တေးတဲ့လူပိုးရတဲ့သူတွေများလာတာတော့မှအမဲအတွက်ပဲစိတ်ဝင်စားနေတဲ့ပါတီတွေပြည်သူအတွက်ဖြစ်နိုင်ပါမလားတဲ့ခင်မညိုဆိုးတဲ့သောရရှင်ကတော့ဆရာဝန်တွေကိုတနာပါတယ်ပြည်သူတွေကလည်းမဲဆွယ်ဖို့ပဲအာရုံရောက်တယ်ကဲယောဂါကိုအာရုံမရောက်မကြောက်ကြဘူးအကုန်လုံးဒုက္ခရောက်ကုန်ကြမှာတဲ့ဘယ်ဟာကအရေးကြီးလဲမသိကြတော့ရင်တော့ဒုက္ခရောက်ကြမှာပေါ့ဆိုပြီးရေးလာပါတယ်ဟုတ်ကဲ့သူတို့ကဒီလိုမျိုးရွေးကောက်ပွဲကိုအာရုံစိုက်တဲ့ဒီပိုးကတော့တိတ်မကြောက်ကြဘူးဆိုပြီးတော့ရေးလာကြတဲ့သူတွေရှိသလိုတချို့တွေကလည်းဒီလိုမျိုးဘေးဒုက္ခကြီးကိုမကြခင်ကြော်လွားနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲကလည်းအရေးကြီးတဲ့အတွက်ကြောင့်မလို့ရမ်းမရွှေ့သင့်ပါဘူးလို့ရေးလာတဲ့သောရရှင်တွေလည်းရှိပါတယ်။နောက်ထပ်သောရရှင်တယောက်ဇော်ဇော်ဆိုတဲ့သောရရှင်မှာသူကတော့ဒီမကြခင်ကျင်းပမဲ့ရွေးကောက်ပွဲဒီ COVID-19 အခြေအနေကြောင့်ရွှေ့မလားမရွှေ့ဘူးလားပြောနေကြတာနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်။
ရွေးကောက်ပွဲရွှေ့ဖို့ဥပဒေမရှိသေးလို့ရက်ရွှေ့စရာလည်းမလိုပါဘူး။တိုင်းပြည်ကိုမတမာသူတွေလက်ထက်မှာမထည့်နိုင်ပါဘူး။နှာခေါင်းစီးနဲ့လုပ်လို့ရပါတယ်။လက်စည်းဖို့နှာခေါင်းစီးစနစ်တကျတက်ဖို့မဲပေးဖို့မဲုံတိုင်းမှာစစ်ဆေးဖို့အဖွဲ့တွေထားရင်ရပါပြီ
။ဒါကတော့သရရှင်စောစောရဲ့သဘောထားဖြစ်ပါလေ။သရရှင်ကိုနိုင်ကလည်
းရွေးကောက်ပွဲကလုံးဝနောက်မဆုတ်သင့်ပါဘူး။ဒါကအပျော်ပြက်ကိစ္စမဟုတ်ပါဘူး။သူများနိုင်ငံတွေမှာလည်းကိုယ့်ထက်အချင်းချင်းစူးတဲ့ဂျာကနေပြီးတော့ရွေးကောက်ပွဲလုပ်ခဲ့ကြတာပါ။
ဒီသောရရှင်တွေကတော့မြန်မာနိုင်ငံမှာဒီ COVID-19 ရောဂါကူးစက်ပြန့်ပွားမှုဖြစ်နေပေမဲ့လည်းဒီရွေးကောက်ပွဲကျင်းပဖို့တော့ရဲမရွှေ့ဆိုင်တင်ပါဘူးဆိုတော့သူတို့ရဲ့သဘောထားတွေကိုရေးပြလာကြတာပါအခုလိုမျိုး COVID-19 ရောဂါဖြစ်ပွားနေတဲ့အခြေအနေမှာမြန်မာနိုင်ငံသားအများပြားပြိမ့်မိနေတဲ့မလေးရှားနိုင်ငံကသတင်းတပုတ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့ဒီအမြင်သဘောထားတွေကိုလည်းအခုဆက်ပြီးတော့ပြောပြပေးချင်ပါတယ်။မလေးရှားမှာရှိနေတဲ့အထောက်အထားမဲ့မြန်မာနိုင်ငံသားတွေကိုပထမဦးဆုံးအချိန်ဖြစ်တဲ့အစုလိုက်အဝေးလိုက်ပြန်ဖို့အတွက်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံကစီစဉ်နေတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့သတင်းတောင်မဲ့အေးမှသတင်းတင်ပြပေးခဲ့ပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့ဇော်ဇော်ဆိုတဲ့သောရရှင်ကမလေးရှားမှာလာပြီးအလုပ်လုပ်ချင်တဲ့သူတွေအတွက်ဘာတွေဆောင်ရမ်းရှောင်ရမ်းရှိတယ်ဆိုတာကိုအခုလိုရေးပြောလာပါတယ်
။မလေးရှားကိုနောက်လာမဲ့သူတွေရှိလို့ရှိရင်မြန်မာပြည်ကနေပြီးတော့ဆုံးဖြတ်ချက်ကိုတခါလေးလှုပ်ဆောင်လာကြပါ။လစာနေလို့အလုပ်နဲ့အဆင်မပြေတာတွေ၊တတိနဲ့အဆင်မပြေတာတွေ၊ဘာသာစကားအဆင်မပြေလို့ဆိုပြီးတော့စိုးရိမ်နေတဲ့သူတွေမလာခင်ကတည်းကကိုယ်နဲ့အဆင်ပြေမဲ့အလုပ်ကိုရွေးချယ်ပြီးတော့ဆုံးဖြတ်ကြပါ။မလေးရှားနိုင်ငံဆိုတာကကျွမ်းကျင်ပညာတက်တဲ့သူတွေကိုမခေါ်ပါဘူး။အသက်ငယ်ပြီးတော့တွက်လက်ဖြတ်လက်တဲ့သူ၊ငြင်းမှီတဲ့သူတွေကိုပဲလိုရှိတာပါ။ကိုလိုချင်တဲ့လစာသူပေးနိုင်တဲ့လစာကိုမလာခင်ကတည်းကလေ့လာပြီးတော့စဉ်းစားကြပါဒီရောက်ပြီးမှအလုံနဲ့အဆင်မပြေလို့ overstay ဘဝနဲ့နေထိုင်ရတဲ့သူတွေအများကြီးပါပြောချင်တာကလစာနေတာများတာမစဉ်းစားဘဲနဲ့ကိုတင်ញင်တဲ့ပညာရက်ကိုစီးပူးခြင်းလို့ရှိရင်မလေးရှားမှာပညာရမယ့်အလုပ်တွေကအများကြီးပါအဓိကကတော့အလုပ်ပေါ်တာဝန်ချီပြီးတော့အလုပ်ရှင်နဲ့အဆင်ပြေသွားလို့ရှိရင်တင်လို့ချင်တဲ့ဆန္ဒတွေပြည့်ဝမှာပါ
ဒါကတော့မြန်မာပြည်အများကြီးပြိမ့်မိနေပြီးတော့တော်တော်များများမပြေမလည်ဖြစ်နေကြတဲ့မလေးရှားနိုင်ငံမှာဘလို့အဆင်ပြေအောင်နေထိုင်မှုတည်နေဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အတွေ့အကြုံကိုမျှဝေသွားတာဖြစ်ပါတယ်။စတီဗင်ဆိုတဲ့သောရရှင်ကတော့အခုလိုမျိုးအစိုးရရဲ့လှုပ်ဆောင်မှုကိုအမတန်မှထောက်ခံပါတယ်ဆိုပြီးတော့အခုလိုသူ့ရဲ့သဘောထားကိုရေးလာပါတယ်
။န မလေးရှားမှာမြန်မာအများစုအထောက်ထားမဲ့နေထိုင်သူများပြားရာဟာယခင်စစ်ဆူရလက်ထက်မှာ passport စတင်ထုတ်ပေးပေမဲ့မလေးရှားကတရားဝင်ခေါ်ယူမှုမရှိတော့ဖြစ်ပေမဲ့ထိုင်းနိုင်ငံထက်ငွေကြီးတန်ဖိုးမြင့်ပြီးတော့အလုတ်ကင်ပေါ်တဲ့အတွက်မဟာဒီယာလက်ထက်မှာမြန်မာတွေထိုင်းကတဆင့်နေဆက်ခိုးဝင်ပြီးတော့မလေးရှားရောက်ရှိပြီးတော့အလုတ်ကိုကြီးလန့်စွာစားပြီးတော့အဖမ်းဆီးရှောင်ပြီးတော့ overstay နေရင်းနဲ့မြို့မီနိုင်ငံမိသားစုကိုဗလက်ငွေလှဲစနစ်လေးနဲ့မိသားစုတွေရက်တည်နိုင်ကြပါတယ်မလေးရှားဟာမြန်မာပြည်အတွက်တော့ကျေးဇူးရှိတာအမှန်ပါပဲ။ဒါပေမဲ့လည်းခိုးဝယ်နေကြတာနဲ့အမျှ passport ပျောက်ခြင်းလုံးဝမရှိခြင်းများနဲ့နေထိုင်သူတွေအင်တာနက်များပြလာတဲ့အတွက်ကြောင့်မလို့ဓာတ်ရိုက်ပြန်လို့မရဘဲနဲ့လာဝကနေပြီးတော့ဖမ်းဆီးထောင်ချပြီးမှပြန်ပို့တဲ့အတွက်မြန်မာတွေအခက်အခဲဖြစ်နေချိန်မှာအခုလိုမျိုးမြန်မာအစိုးရကနေပြီးတော့မလေးရှားအစိုးရကိုမြစ်တိုက်ရိုက်ခံညှိနှိုင်းတဲ့အတွက်တရားဝင်ပြန်လာရတဲ့အတွက်အဓိကကတော့အမေစုရဲ့စေတနာတွေသိသာထင်ရှားတဲ့အကြောင်းပြန်လာမဲ့သူတွေရဲ့မိသားစုတွေရဲ့ရင်တွင်းစကားတံတွေကိုမေးမြန်းထုတ်လွှင့်ပေးစေချင်ပါတယ်
။ဟုတ်ကဲ့။အထောက်ထားမဲ့နေနေကြရတဲ့မြန်မာတွေဆိုလို့ကျမကုနာတော်ကပဲသောရရှင်ရဲ့စာရင် Messenger ကစာတွေကိုဖတ်ပြီးတော့စာပြန်မလို့လုပ်နေတဲ့အချိန်မှာပဲသောရရှင်တယောက်ရေးလာတဲ့စာလေးကိုခေါင်းထဲမှာတွားပြီးတော့တတိယမိပါတယ်။သူကတော့ဒီမလေးရှားကပါသူကစာရေးလာတာတော့မဟုတ်ပါဘူး။အတန်နဲ့ဟိုဒီ message ပို့လာတာဖြစ်ပါတယ်။ဒီသောရရှင်ကသူတို့မလေးရှားမှာဒုက္ခရောက်နေလို့ပါတယ်။မြန်မာနိုင်ငံမလေးရှားမှာရှိတဲ့မြန်မာနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့ဒီဖုန်းနံပါတ်လေးလိုချင်ပါတယ်။ဆိုပြီးဒီသောရရှင်တောင်းလာပါတယ်။သူကအထောက်ထားမဲ့မလေးရှားမှာနေနေတာပါဆိုပြီးတော့လည်းပြောလာပါတယ်။ဟုတ်ကဲ့ကျမအဲ့ဒီစာလေးကိုလည်းဒီတယ်လီဖုန်းနံပါတ်နဲ့တူကပြန်ပေးလိုက်ပါတယ်နော်။အခုလိုမျိုးဒီမလေးရှားကထောက်ထားမဲ့မြန်မာတွေကိုအစိုးရကပြန်ခေါ်ယူဖို့လှုံ့ဆော်နေရဲဆိုတဲ့အတွက်ကြောင့်မလို့သူတို့အတွက်တင်းကောင်းမဲ့ဖြစ်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။တင်းတောင်းလာတဲ့သောရရှင်တွေအတွက်အလှည့်ပေးဖို့ရှိပါတယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ဒေ့ချစ်တဲ့သောရရှင်တွေအတွက်အလှည့်ပေးကြပါတယ်ရှင်ဂေဂေးတီဆိုထားတဲ့မောင်နှောင်လိုက်ခင်မယ်ဆိုတဲ့သချင်းလေးကို VOA ဒေ့ချစ်သောရရှင်နေအားလုံးနှစ်ခြိုက်ခံစားနိုင်မယ်လို့ပြောလိုက်ပါတယ်နားဆင်ကြည့်ပါအောင်ရှင
်ဒေ့ချစ်ခင်
မောင်နှောင်လိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုတော့ကျမတို့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကbammy.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါရှင်ရှင်။
ုဆက်ပြီးကမ္ဘာတလွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။စင်ကာပူနိုင်ငံကလုပ်ငန်းရှင်တယောက်ကတော့ပရွေးစိတ်တွေကိုအိမ်မွေးတိရစ္ဆာန်အဖြစ်ရောင်းချပေးနေပါတယ်။အမေရိကန်ကဇပကြီးမွေမတကောင်ဟာမွေထီးနဲ့မထီးတွေ့ခဲ့ပဲဥရေဥချခဲ့တဲ့အတွက်အကြောင်းရင်းကိုစုံစမ်းနေပါတယ်။ဒီလိုကမ္ဘာတလွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။
စင်ကာပူနိုင်ငံကပျော်ရွှင်စိတ်မွေးပြီးရောင်းတဲ့လုပ်ငန်းတစ်ခုအကြောင်းကိုပြောပြပေးပါမယ်။လူအများစုကပျော်ရွှင်စိတ်တွေကိုပိုးမွှားတွေလို့သာသဘောချပြီးဖယ်ရှားဖြစ်တဲ့ကြပါမယ်လေ။ Just and so ready design လေးကတော့အိမ်မွေးတိရစ္ဆာန်အဖြစ်မွေးလို့တဲ့သူတွေအတွက်ရောင်းချပေးနေတာပါ။အသက်42နှစ်အရွယ်ဂျွန်ကြီးဆိုတဲ့စွန့်ဦးတီထွင်လုပ်ငန်းရှင်တစ်ယောက်ကစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးတော့သူ့ဆိုင်ကိုဒီနှစ်အစောပိုင်းမှာဖွင့်ခဲ့ပေမဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ဇူလိုင်လကမှပြန်ပြီးဖွင့်လှစ်နိုင်ခဲ့တာပါ။2019ခုနှစ်မှာရီဟာသူ့ရဲ့ဝါသနာတစ်ခုအနေနဲ့ပျော်ရွှင်စိတ်မွေးမြူရေးလုပ်ငန်းကိုစတင်ခဲ့ပြီးတော့စင်ကာပူနိုင်ငံမှာပျော်ရွှင်စိတ်တွေကိုမကောင်းမြင်နေကြတဲ့အခြေအနေကိုပြောင်းလဲချင်ပါတယ်လို့ပြောပါရယ်။ကျောင်းတွေ၊ဆရာဆရာမတွေနဲ့ပူးပေါင်းပြီးပျော်ရွှင်စိတ်ရဲ့ဘဝတန်တရာအကြောင်းကိုသင်ကြားပေးချင်တာပါ။ပျော်ရွှင်စိတ်တွေကိုဒေသအတွင်းမှာဖမ်းယူရရှိတာဖြစ်ပြီးတော့ပျော်ရွှင်စိတ်အစာတွေဖြစ်တဲ့တီကောင်တွေကိုလည်းရောင်းချပေးပါရယ်။ဈေးနှုန်းတွေကတော့စင်ကာပူဒေါ်လာ10ဒေါ်လာကနေ200 300လောက်အထိရှိပြီးပြွေးစိတ်အုံအမျိုးအစားပေါ်မှာမှုတည်ပါရဲ့ရှင
်။အမေရိကန်သမ္မတကတော်မယ်လနီယန်ထရန့်ရဲ့ဓာတိမြို့မှာသူ့ပုံသူရှင်းရုပ်တစ်ခုကိုထပ်မံဆိုက်ထူလိုက်ပါရယ်။ဆလိုဗေးနီးယားနိုင်ငံဆဗန်နီကာရွာကလေးမှာလူအရွယ်စားရှိတဲ့ဒီရှင်းရုပ်ကိုအမေရိကန်ကွန်ဆက်ချူရယ်အာတစ်အကြံဉာဏ်ဖန်တီးတဲ့အမှုပညာရှင်ရက်ဒေါင်နီကဖန်တီးခဲ့တာပါ။ပထမသစ်သားရုပ်ထုကိုတော့ဇူလိုင်လတုန်းကအမီမီတိမီးရှို့ဖျက်ဆီးသူတယောက်ကဖျက်ဆီးသွားခဲ့တာပါ။အရင်သစ်သားရုပ်တုန်းကတော့မယ်လနီယန်ထရန့်ရုပ်ထုဟာအပြာရောင်ရှိခဲ့ပေမဲ့အခုရုပ်ထုမှာတော့ငကိုအကျေးရောင်ပဲဖြစ်ပါတယ်။ဖန်တီးခဲ့သူအမှုပညာရှင်ဒေါင်နီကတော့သူ့ဖန်တီးမှုဟာဝါရဖြန့်ချီရေးကိုစန့်ကျင်တာရုပ်ထုလုံးတာမျိုးကိုစန့်ကျင်တဲ့အနေနဲ့ဖန်တီးခဲ့တာဖြစ်ပြီးတော့အမေရိကန်ရွေးကောက်ပွဲနီးလာမှာနာမည်အကြီးကျယ်လို့လောက်တာမဟုတ်ဘူးလို့ပြောပါတယ
်အမေရိကန်ပြည်ထောင်စုမစ်ဆူရီတီနယ်စိန့်လူးဝစ်မြို့တိရစ္ဆာန်ရုံးကမွေမတကောင်ဟာမွေထီးနဲ့အထိတွေ့မရှိဘဲဥခုနှလုံးဥချခဲ့ပါတယ်ဘောပိုင်သွန်အမျိုးအစားမြန်မာလို့ဆိုရင်တော့စပက်ကြီးမွေမျိုးအစားထဲမှာပါတဲ့ဒီမွေမဟာမွေထီးနဲ့15နှစ်တာထိတွေ့မှုမရှိဘဲဥတွေဥချခဲ့တာပါဒီမွေရအသက်50ကျော်ရှိနေပြီဖြစ်ပြီးတိရစ္ဆာန်ရုံထဲမှာတော့ထိမ့်သိမ်းထားသမျှတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ်။တွားတွားသရဝါတွေကိုလေ့လာသူတွေအနေနဲ့ဒီမွေရဲ့မျိုးရိုးဗီဇကိုနမူနာယူလေ့လာပြီးဒီမွေမျိုးဟာမိမ့်လိုက်ပြီးမျိုးပွားနိုင်တာလားဒါမှမဟုတ်မိမ့်မလိုက်ဘဲနဲ့လည်းမျိုးပွားနိုင်သလားဆိုတာကိုစုံစမ်းနေကြပါတယ်။အကြောင်းကတော့မွေတွေဟာတုပ်ပိုးကိုထိမ့်ထားနိုင်ပြီးနောက်မှမျိုးပွားဖို့အတွက်သုံးနိုင်တာပဲဖြစ်ပါတယ်ရှင်။
အီတလီနိုင်ငံမှာကန်းကျင်အသက်ကယ်လုပ်ငန်းတွေကိုခွေးတွေနဲ့လှုပ်ဆောင်နေပါတယ်။အီတလီအသက်ကယ်ခွေးချောင်းကလေးကျင့်တင်ကြားပေးလိုက်တဲ့ခွေးဟာရောမမြို့မြောက်ဖက် River dei Tacchini ကန်းကျင်မှာအနီအောင်တက်ကယ်ဝစ်စုံတွေဝစ်ဆင်ပြီးလေးကျင့်နေတာပါ။ Labrador နဲ့ Golden Retriever ခွေးမျိုးအစားတွေကိုလေးကျင့်တင်ကြားပေးနေတာဖြစ်ပြီးတော့ရင်းနစ်နေတဲ့သူတွေကိုပင်လယ်ထဲကနေကယ်ဆယ်နိုင်တာပါ။ရင်းနစ်နေသူတွေအနေနဲ့ခွေးတွေကိုတတ်ထားတဲ့ကျိုးကိုဆွဲပြီးကန်းကျီကိုလိုက်လာရုံပဲဖြစ်ပါတယ်။ဒီခွေးတွေကိုအခုလိုလှုပ်ဆောင်နိုင်ဖို့တစ်နှစ်လောက်လေ့ကျင့်ပေးရတာပါ။တနိုင်ငံလုံးမှာလှုပ်ဆောင်နေတဲ့ဒီစေတနာဝန်ထမ်းခွေးကယ်ဆယ်ရေးအဖွဲ့ဟာတစ်နှစ်ကိုလူ340လောက်ရဲ့အသက်ကိုကယ်တင်ပေးနေတာဖြစ်ပါတယ်။ကိုရိုနာကပ်ရောဂါကာလကြီးမှာခွေးနဲ့ကယ်ဆယ်ရေးလုပ်တဲ့အတွက်လည်းလူချင်းထိတွေ့မှုကိုရှောင်ရှားနိုင်တာပါခင်ဗျာ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ American Pharmacy Council မှာစနေနေ့က COVID-19 ရောဂါပိုးရှိမရှိလာရောက်စစ်ဆေးသူဟာတရက်တည်းမှာပဲတပန်းကျော်ရှိပြီးစံချိန်တင်သွားပါတယ်။ဂျပန်နိုင်ငံရဲ့ခေါင်းဆောင်တစ်တယောက်ဖြစ်လာတဲ့ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါကသူ့နဲ့ American သမ္မတ Donald Trump တို့တနင်္လာနေ့မှာပရမဆုံးချိန်ဖြစ်တဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ပြောပါတယ်။ရန်ကုန်တိုင်းမှာရှိတဲ့45မြို့နယ်တဲကကိုကိုချောင်းမြို့နယ်ကလွဲလို့ကျန်မြို့နယ်အားလုံးမှာပြည်သူတွေနေမှာပဲနေကြရမယ် stay home အမြင့်ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနက September 20ရက်8နာရီမှာထုတ်ပြန်ကြေညာလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကို ယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကြားမှာကြပါစေဖီယိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်ဗျာပ
ါ This program has come to you from the Voice of America, Washington.